Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရွှေနိုင်ချမ်းမြေကြပါစေ view american တမ်မြန်မာပိုင်းရဲ့အစီအစဉ်တွေကို2018ခုနှစ်ဩဂုတ်လ6ရက်တနင်္လာနေ့မနေ့ဖက်စီစဉ်တွေကိုမနေ့6လရက်နေ့9နာရီအထိ american ပြည်တော်စုမြို့တော် washington dc ကနေလိုင်းဒိုမီတာ24 40 51တိကျကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ view ရဲ့ facebook စာမျက်နှာဖြစ်တဲ့ view burmese news မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ခင်ဗျာကျွန်တော်ဆမိုးပြီပါခင်ဗျာအခုနှစ်ခင်စီစဉ်နေကိုတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျွန်မခင်မျိုးတက်ပါဒီမနေ့ခင်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါပါ American သမ္မတကသူ့ရဲ့သားကြီးဖြစ်သူ Donald Trump Jr. နဲ့ Russia ရှင်နေတို့ရဲ့တွေ့ဆုံမှုဟာနိုင်ငံရေးမှာလှုပ်ယိုးလှုပ်ဆန်ဖြစ်နေခုခံပြောကြားလိုက်ပါတယ် Indonesia နိုင်ငံ Lombok ကျွန်းမှာတနင်္ဂနွေနေ့လှုပ်ခတ်ခဲ့တဲ့အားပြင်းငရင်ကြောင့်တေဆုံးသူဟာ82ယောက်ရှိနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမိုးကြီး
ဟုတ်ကဲ့ကောင်းပါခင်ဗျာအဲ့ဒီလိုမနက်ခင်းသတင်းတွေတင်ဆက်ပြီးတဲ့အခါမှာဆိုရင်တော့
အဲ့တော့ဒီနေ့ကာလ230ကာလမှာဖြစ်လာတာတွေအမလို့အမရတဲ့တွေနဲ့မြို့လင်းကျလောက်မှာဖြစ်လာတာတွေဒီကတော့တဘာဝကြပါတယ်အဲသို့တော်လည်းပဲတပီလုံးတိုင်းတာနဲ့
ဒါကတော့1990ရွေးကောက်ပွဲမှာကိုစလဲဖြစ်ရွေးခဲ့ခံရတဲ့ဒေါက်တာတင့်ဆူရဲ့ပြောကြားချက်ဖြစ်ပါတယ်ရှေ့လေးလုံးအရေးတော်ပုံကြီးဖြစ်ပွားခဲ့ပြီးတဲ့နောက်ထဲတဲ့ဘဝင်ပါဝင်ပတ်သက်ခဲ့တဲ့လူတွေနဲ့ရှေ့ဆက်ဘလူးလျှောက်လန်းကြမယ်လို့ယုံကြည်ထားတယ်လဲဆိုတာကိုလေ့လာသုံးသပ်သူတွေနဲ့မိ мян တက်ဆက်တဲ့ဆွေးနွေးကမ်းမှာကြားကြဖို့ရှိပါတယ်အဲ့ဒါအပြင်မြမပြည်ကပေးစာမြမရေးဆွေးနွေးကမ်းသတင်းစာဆရာဦးစီသူအောင်ရဲ့ပြည်ရင်းသုံးသပ်ချက်ကဘာတလွားထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညံမိုးအောင်တို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
American သမ္မတ Donald Trump ရဲ့အသားကြီး Donald Trump Jr. နဲ့ Russia ဆိုရနဲ့ဆက်နွယ်နေတဲ့ရှေ့နေတို့အကြားအတိုက်ခံ Democrat ရဲ့ Party Hillary Clinton နဲ့ပတ်သက်တဲ့အချက်လက်တွေရဖို့အတွက်2016တုန်းကတွစ်ဆုံဆွေးနွေးပွဲဟာလုံးဝတရားဝင်တယ်လို့ဒါဟာနိုင်ငံရေးမှာလုံယုံလုံစင်တစ်ခုလို့သမ္မတ Trump ကတနင်္ဂနွေနေ့မှာပဲခုခံပြောဆိုလိုက်ပါတယ်။ New York Trump Tower မှာရှိတဲ့သမ္မတရွေးကောက်ပွဲမဲဆွယ်ဖွဲ့ဌာနချုပ်ကဒီတွစ်ဆုံပွဲနဲ့ပတ်သက်ပြီး Trump ရဲ့နောက်ဆုံးထုတ်ပြန်တဲ့ကြေညာချက်ထဲမှာ Russia ရှိနေဖြစ်သူနာတာလီယာဗက်ဆယ်နစ်ကာယာနဲ့သူ့ရဲ့သားတို့ရဲ့တွစ်ဆုံဆွေးနွေးပွဲမတိုင်ခင်ဒီကိစ္စကိုသူကြိုတင်ပြီးမသိခဲ့အကြောင်းနဲ့ဒီတွစ်ဆုံပွဲကနေဘာရက်လက်ကောင်းမှလည်းမရခဲ့ဘူးလို့ဖော်ပြထားပါတယ်ဒီတွစ်ဆုံပွဲဟာရုရှားကလင်းငယ်ရင်းမွေးစားဖို့အတွက်သူ့သားကရှိနေတဲ့တွစ်ဆုံတာတာဖြစ်ကြောင်းသမ္မတထရမ့်ကလွန်ခဲ့တဲ့တစ်နှစ်လောက်ကလမ်းလွဲစေတဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပေမဲ့သူ့ရဲ့သားကနောက်ပိုင်းမှာဒီတွစ်ဆုံပွဲဟာထရမ့်မဲဆွယ်ဖွဲ့အတွက်အတိုက်ခံကလင်တန်နဲ့ပတ်သက်ပြီးရာဇဝတ်မှုမြောက်စေတဲ့အချက်လက်တစုံတရာရနိုင်ဖို့အတွက်ရည်ရွယ်တာဖြစ်ကြောင်းပြောပါတယ်ထရမ့်တာဝါမှာဆွေးနွေးပွဲလုပ်ဖို့အတွက်စီစဉ်တာနဲ့ပတ်သက်ပြီးသားဖြစ်သူတရားရင်ဆိုင်ရမှာစိုးရိမ်ရတဲ့အတွက်အခုရက်ပိုင်းတွေအတွင်းရရှိတဲ့အချက်လက်တွေဟာလုံးဝအတုအယောင်တွေသာဖြစ်ကြောင်းသမ္မတထရမ့်ကပြောနေတာပါထရမ့်တာဝါမှာဆွေးနွေးပွဲလုပ်မယ်ဆိုတာကိုမလုပ်ခင်ကလေးကထရမ့်ကိုသူ့သားကပြောထားပြီးသားဖြစ်ကြောင်းအထူးစုံစမ်းမှုရောဘတ်မော်လာကိုထရမ့်ရဲ့ကိုယ်ရေးရှင်နေဟောင်းဖြစ်သူမိုက်ကယ်ကိုဟင်းကပြောဆိုဖို့အတွက်ပြင်ဆင်နေချိန်မှာပဲအခုလိုထရမ့်ရဲ့ညှင်းဆိုချက်ထွက်ပေါ်လာတာပါရောဘတ်မော်လာဟာ2016သမ္မတရွေးကောက်ပွဲမှာရုရှားပါဝင်ပတ်သက်မှုကိုစုံစမ်းစစ်ဆင်နေတာ15လရှိနေပါပြီ
ဗနီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုကသူ့ကိုလှုပ်ကြံမှုကြိုးပမ်းမှုလို့ဆွဆွဲပြောဆိုထားတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးဗနီဇွဲလားအာဏာပိုင်တွေရဲ့အခေါ်အားဖြင့်အကြမ်းဖက်သမားနဲ့ကျေးစားလူသားသမားလို့ဆိုသူ6ဦးကိုဖမ်းဆီးလိုက်ပါတယ်။စနေနေ့ကကျင်းပတဲ့စီးရီးပြအခမ်းအနားတစ်ခုမှာသမ္မတမာဒူရိုမေခွန်းပြောကြားနေချိန်ပေါက်ခွဲပစ္စည်းတွေပါတဲ့ဒရုန်းယာဉ်2စင်းနဲ့တိုက်ခိုက်ခဲ့ပုံရပါတယ်။ဒရုန်းယာဉ်တစ်စင်းကပြစ်မှတ်ကိုမရောက်ခင်လေထဲမှာပေါက်ကွဲသွားပြီးနောက်တစ်စင်းကတော့အထက်မြင့်တိုက်ခန်းတွဲကိုဝင်တိုက်မိတာကြောင့်ပေါက်ကွဲသွားခဲ့ပါတယ်။ဒါဟာအိန္ဒိချင်းကိုလံဘီယာနိုင်ငံရဲ့လို့ရဖြစ်တယ်လို့စနေညကပြောတဲ့ရုပ်သံမေခွန်းမှာသမ္မတကစွပ်စွဲခဲ့တာပါ။ကနဦးစုံစမ်းစစ်ဆေးမှုတွေအရဒီလှုပ်ကြံမှုအတွက်ငွေကြေးထောက်ဖံ့မှုအများစုဟာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာနေထိုင်သူတွေစီကဖြစ်တယ်လို့ဗနီဇွဲလားသမ္မတကပြောပါတယ်သမ္မတနီကိုလတ်စ်မာဒူရိုကိုလှုပ်ကြံဖို့ကြိုးပမ်းမှုမှာအမေရိကန်ပြည်ထောင်စုကလုံးဝပါဝင်ပတ်သက်ခြင်းမရှိဘူးဆိုတာကိုပြက်ပြက်သားသားညင်းဆိုကြောင်းအမေရိကန်အမျိုးသားလူညုံရေးအကြံပေးဂျွန်ဘိုလ်ဒန်ကတနင်္ဂနွေနေ့ Fox သတင်းဌာနနဲ့မေးမြန်းစင်မှာပြောကြားပါတယ်ဆူဆွဲချက်တွေအတွက်ဗနီဇွဲလားမှာခိုင်မာတဲ့အထောက်အထားရှိရင်တက်တည်ပြဖို့လိုပြီးအမေရိကန်ရဲ့ရာဇဝတ်ကြောင်းဥပဒေအရဂိုင်းအတွက်အရေးယူသွားမယ်လို့ဝေါ်ဒန်ကတုံ့ပြန်ခဲ့ပါတယ်
Indonesia နိုင်ငံ Lombok ကျွန်းမှာတနင်္ဂနွေနေ့ကအားပြင်းငင်းလှုပ်ခတ်ခဲ့တဲ့အတွက်တေဆုံးသူကအနည်းဆုံး82ဦးရှိနေပြီဖြစ်ပြီးရာနဲ့ချီဒဏ်ရာတွေရခဲ့ပါတယ် ငင်းရင်ကြောင့်ဆူနာမီလိုင်းလုံးကြီးတွေပေါ်ပေါက်နိုင်တဲ့သတိပေးချက်ထုတ်ပြန်ခဲ့ပြီးဒေသခံတွေခီးသွားတဲ့အဆောက်အဦတွေပေါ်မှာမနေရဘဲလမ်းတွေပေါ်ထွက်ပြေးခဲ့ရပါတယ်။ငင်းရင်ဘဟုချက်ဟာလမ်းဘက်မြောက်ပိုင်းမှာဖြစ်ပြီးမြောက်အနက်ကီလိုမီတာ 10.5 ကနေပြင်းအားပမာဏ9ရှိတဲ့ငင်းရင်လိုက်ရိုက်ခတ်ခဲ့တာဖြစ်ကြောင်း American ဘူမိတိုင်းတားရေးဌာန USGS ထုတ်ပြန်ပါတယ်။ငင်းရင်လှုပ်ခတ်မှုကိုအနားကဘာလီကျွန်းဆမ်ပါဝါနဲ့အရှေ့ဂျာဗာတချို့နေရာတွေကခံစားသိရှိပါတယ်။မြို့ရင်းနေရာအနှံ့ပြန်မှာလျှက်စင်မီတွေပြတ်တောက်ကုန်ပြီးဆေးုံကြီးကလူနာတွေဘေးလွတ်ရာရွှေ့ပြောင်းခဲ့ပေးရပါတယ်။ငင်းရင်လှုပ်ချိန်မှာလမ်ဘက်ကမာတာရာမြို့မှာရောက်နေတဲ့စင်ကာပူတရားရင်နဲ့ပြည်ထောင်စုဝန်ကြီးကေရှမဂမ်ကတော့သူ့ရဲ့ဟိုတယ်ဆယ်တက်ကအခန်းဟာပြင်းထန်စွာလှုပ်ခတ်နေပြီးအဆောက်အဦတစ်ခုလုံးခါရမ်းနေကြောင်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလမ်ဘောက်မှာပြင်းအား 6.4 ငရင်လှုပ်ခဲ့တဲ့အတွက်သေဆုံးသူ18ဦးရှိပါတယ်။လမ်ဘောက်ကဘာလီကျွန်းလိုပဲလှပတဲ့တောင်တန်းတွေနဲ့တောင်ပြင်တွေရှိပါတယ်။အင်ဒိုနီးရှားနိုင်ငံဆူမထရာမှာ2004ခုကပြင်းအား 6.1 ငရင်လှုပ်ခဲ့ပြီးနောက်ဆက်တွဲဆူနာမီရေလှမ်းကြံကြောင်းနိုင်ငံပေါင်းတရာဇင်လောက်ကလူပေါင်း 23,000 လောက်သေဆုံးခဲ့ရတာပါ။
အီရန်နိုင်ငံရဲ့နိုင်ငံသားငွေလဲလှယ်မှုဆိုင်ရာတင်းကျပ်တဲ့စည်းမျဉ်းတွေကိုရှော့ချသွားမယ်လို့နိုင်ငံပိုင်ရုပ်သံကားတစ်ဆင့်တနင်္ဂနွေနေ့မှာကြေညာလိုက်ပြီးဒါဟာအမေရိကန်ကအီရန်နိုင်ငံပေါ်ဒီသတင်းပတ်တဲ့ချမှတ်ဖို့ရှိတဲ့အရေးယူဒဏ်ခတ်ပိတ်ဆို့မှုမတိုင်ခင်ပြုပြင်ပြောင်းလဲရေးလှုပ်လိုက်တာပါ။အီရန်ရဲ့ရီယာငွေကြေးဟာပြီးခဲ့တဲ့ AB လကစလို့တန်ဖိုးထက်ဝက်လောက်ကျဆင်းနေခဲ့ပါတယ်။ဈေးကွက်ထဲမှာနိုင်ငံသားငွေရောင်းဝယ်မှုအပေါ်တားမြစ်ထားတဲ့စည်းမျဉ်းတချို့ကိုရုပ်သိမ်းကြောင်းအီရန်သမ္မတရိုဟာနီနဲ့တို့တော့တရားရေးဆိုင်ရာအာဏာပိုင်တွေကဆုံးဖြတ်တယ်လို့တနင်္ဂနွေနေ့ကကြေညာပါတယ်။အဲ့လိုငွေကြေးတန်ဖိုးထိုးကျသွားပြီးငွေဖောင်းပွားမှုနှုံမြင့်လာတာကြောင့်အမျက်ကြီးစားမှုတွေအဂတိလိုက်စားမှုတွေဖြစ်လာပြီးအစိုးရဆန့်ကျင်ဆန္ဒပြမှုတွေလည်းကြိုကြားကြိုကြားပေါ်လာခဲ့ပါတယ်။ငွေကြေးတန်ဖိုးကျရတာဟာရန်သူနိုင်ငံတွေကြောင့်ဖြစ်တယ်လို့အီရန်ဗဟိုမှန်တာဝန်ရှိသူတွေကပြစ်တင်လိုက်ပြီးအဲ့ဒါနဲ့ဆက်ဆက်သူ29ဦးကိုဖမ်းဆီးထားပါတယ်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
VOA American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာ American သံမကြီး Marcia Banniket ဟာဒက်ကာမြို့တော်မှာစနေနေ့ညပိုင်း NGO အဖွဲ့တစ်ခုကတာဝန်ခံအကြီးအကဲတွေအတွက်ကျင်းပတဲ့နှုတ်ဆက်ညစာစာပွဲကအပြန်တူလိုက်ပါလာတဲ့မော်တော်ယာဉ်အတိုက်ခိုက်ခံရပါတယ်။သံမကြီးလိုက်ပါလာတဲ့လျင်ကိုမိုဟာမက်ပူရာအရက်မှာရှိတဲ့လက်နက်တွေကန်ဆောင်ထားတဲ့မော်တော်ဆိုင်ကယ်စီးအမျိုးသားတစုတိုက်ခိုက်ခဲ့တာဖြစ်ကြောင်းဒါပေမဲ့တမ်မကြီးနဲ့သူ့လုံခြုံရေးအဖွဲ့တို့ထိခိုက်မှုတစုံတရာမရှိဘဲလွတ်မြောက်ခဲ့တယ်လို့ဒက်ကာကအမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်။တမ်မကြီးသွားခဲ့တဲ့နေရာဟာဆန္ဒပြတဲ့နေရာနားမှာဖြစ်ကြောင်းအတည်ပြုခဲ့ပြီးတမ်မကြီးထိခိုက်မှုမရှိဘူးလို့ပြောပါတယ်။အခင်းဖြစ်ပေါ်တဲ့နောက်ပိုင်းကျွမ်းကျင်လှည့်မြစွာတုံ့ပြန်ဆောင်ရွက်ပေးတဲ့ရဲအဖွဲ့ကိုကျေးဇူးတင်ကြောင်းလည်းဖော်ပြပါတယ်။တမ်မကြီးဘန်နီကက်ဟာ The Hunger Project လူခွင့်အဖွဲ့ဒုဥက္ကဋ္ဌလည်းဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအဖွဲ့ဌာနကိုယ်စားလှယ်ဖြစ်တဲ့ဘာဒီဒူအလမ်မဂျာတာကိုဂုံပြုတ်နှုတ်ဆက်ညစာစာပွဲတက်ရောက်တာဖြစ်ပါတယ်။ဒီညစာစာပွဲကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဟောင်းနဲ့တက်ရောက်မယ်လို့ယုံကြည်ရပါတယ်။ဘင်္ဂလားဒေ့ရှ်မှာမော်တော်ယာဉ်သွားလာမှုအဆင်ပြေမပြေတာကိုမကျေနပ်တဲ့အတွက်လွန်ခဲ့တဲ့သတင်းပတ်ကစားပြီးကျောင်းသားထောင်နဲ့ချီဆန္ဒပြနေတာဖြစ်ပြီးစနေနေ့တမ်မကြီးတိုက်ခိုက်ခံရမှုကဒီကိစ္စနဲ့ဆက်နွယ်မှုရှိမရှိမသိရသေးပါဘူး
။ကမ္ဘာကျော်ဟောလိဝုဒ်မင်းသားစတီဗင်စီဂတ်ကိုအမေရိကန်နိုင်ငံနဲ့ရုရှားနိုင်ငံတို့ကြားလူသားချင်းဆိုင်ရာအထူးတန်တမန်အဖြစ်ရုရှားနိုင်ငံကခန့်အပ်လိုက်ကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးဌာနကစနေနေ့မှကြေညာပါတယ်။ကိုကံပညာနဲ့ဂျပန်အာခီရိုပညာရပ်တွေမှာအဆင့်မြင့်ကျွမ်းကျင်သူဖြစ်တဲ့စတီဗင်စီဂတ်ဟာ2016ခုနှစ်မှာရုရှားနိုင်ငံသားအဖြစ်အသိအမှတ်ပြုခံခဲ့ရပါတယ်။သူကိုရုရှားအစိုးရကဒီတောင်းဝန်ပေးအပ်ရတာဟာသူဟာသမ္မတပူတင်ကိုထောက်ခံကြိုက်နှစ်သက်သူဖြစ်ပြီးရုရှားအစိုးရရဲ့မူဝါဒတွေကိုအမြဲတမ်းကာကွယ်ပြောဆိုသလို2014ခုနှစ်တုန်းကခရီးမီးယားဒေသကိုရုရှားတို့ဝင်ရောက်သိမ်းပိုက်ခဲ့တဲ့အပေါ်ကာကွယ်ပြောဆိုခဲ့ပေမဲ့အမေရိကန်အစိုးရကတော့ပြစ်တင်ခဲ့ပါတယ်။အမေရိကန်အက်ရှင်မင်းသားစတီဗင်စီဂတ်ကိုဒီတာဝန်ပေးရတာဆိုပေမဲ့လစာပေးစရာမလိုပဲဂုံတူးဆောင်ယာဒူးတာဖြစ်ပါတယ်။အမေရိကန်နဲ့ရုရှားနိုင်ငံတွေကြားဆက်ဆံရေးကောင်းမွန်အောင်တိုးမြှင့်ဖို့လှုံ့ဆော်ဖို့ဖြစ်ပါတယ်။သူ့တာဝန်ထဲမှာနှစ်နိုင်ငံယဉ်ကျေးမှုအမှုပညာလူထုနဲ့လူငယ်တွေကြားအမြင်ဖလှယ်ရေးအစီအစဉ်တွေပါဝင်ပါတယ်။
ဒီစနစ်တနင်္လာနေ့မှာမော်ရိုကိုနိုင်ငံကနေစပိန်နိုင်ငံတဲကိုမြေရေပင်လယ်ကိုဖျက်ချော်ထွက်ပြေးဖို့အတွက်ကြိုးစားသူရွှေပြောင်းအခြေချသူ400လောက်ကိုကယ်တင်ခဲ့ရတယ်လို့စပိန်ကယ်ဆယ်ရေးဌာနကပြောပါတယ်။ရွှေပြောင်းအခြေချသူတွေဥရောပကိုရောက်တဲ့အရေးအတွက်က2015ခုနှစ်ထဲမှာအမြင့်မားဆုံးဖြစ်ပါတယ်။စပိန်နိုင်ငံထဲကိုပင်လယ်ပြင်ဖျက်ချော်ဝင်ရောက်လာသူတွေလွန်ခဲ့တဲ့တစ်နှစ်ကျော်ကစပြီးတနည်းတခြားတိုးလာနေတာပါ။စနေနေ့မှာစပိန်ကိုရောက်တဲ့ပင်လယ်ပြင်ဖြတ်လန်းနှစ်ခုဖြစ်တဲ့ဂျီဘရော်တာရေလက်ကျန်းနဲ့အယ်ဘူရန်ပင်လယ်ပြင်ထဲမှာကယ်ဆယ်ခဲ့ရသူပေါင်း400နီးပါးရှိတယ်လို့စပိန်ကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အရှေ့မြောက်ဘက်ကီလိုမီတာ600အကွာမှာလုံခြုံနေတဲ့တုံးပြီးကြောင်းနောက်ထပ်လူတဦးသေဆုံးသွားရပြီးစုစုပေါင်းအခုဆိုရင်သေဆုံးသူ9ယောက်ရှိသွားပြီဖြစ်ပါတယ်။တောင်ဘက်ချမ်းတီကိုပါလောင်ကျွမ်းနေတဲ့တောင်မီနှစ်ခုရဲ့ပမာဏကတဖြည်းဖြည်းကြီးမားလာနေပြီးနောက်ထပ်လူရပေါင်းများစွာအိုးအိမ်စွန့်ခွာထွက်ပြေးကြရပါတယ်။ Reading မြို့နားမှာသတင်းနှစ်ပတ်ကြာလောင်ကျွမ်းနေတဲ့ကားလို့အမိပေးထားတဲ့တောင်မီကြောင့်လက်စစ်ဒါအားကုမ္ပဏီလုံသားတဦးထပ်မံတည်ဆုံးခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာ
။ Direct from Washington The Voice of America
ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ကိုညံဝဲအောင်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတစ်ပုဒ်ကိုရေစုံနားဆင်ရပါမယ်1988ခုနှစ်ဩဂုတ်လ10ရက်ကိုဆွဲပြီးပြီးတော့တတ်မှတ်ထားတဲ့ရှစ်လေးလုံးလူလူလှုပ်ရှားမှုကြီးပေါ်ပေါက်ခဲ့တာနှစ်ပေါင်း30ပြည့်တော့မှာဖြစ်ပေမဲ့အဲ့ဒီလှုပ်ရှားမှုကြီးရဲ့တောင်းဆိုချက်တွေအခုချိန်ထိအပြည့်အဝခံစားကြရတဲ့အနေအထားမျိုးမှာမရှိသေးပါဘူးဒီကနေ့ကာလမှာရှစ်လေးလုံးလှုပ်ရှားမှုကြီးဖြစ်လာအောင်အဓိကတွန်းအားပေးဦးဆောင်ခဲ့သူတွေဘလို့အခြေအနေမျိုးတွေကိုဖျက်ဆီးနေရပါတယ်ရှိဆက်ပြီးတော့ရှောက်ကြမယ်ခီလန်ကောဘလူးပုံတရံအနေထားမျိုးရှိနိုင်ပါတယ်ဆိုတာတွေကိုအထင်ကြီးရမြန်မာရေးလိလာတုံးသက်သူနှစ်ဦးနဲ့ဆက်သွယ်မြင်မြင်ပြီးမှတ်အင်ဂျင်နိုင်ကတင်ပြထားတာကိုနားဆင်ပါခင်ဗျာ
မြန်မာနိုင်ငံတမိုင်းမှာလွတ်လပ်ရေးတိုက်ပွဲကာလပြီးရင်ရှင်လင်းလုံးရေးတော်ပုံဟာအကြီးမားဆုံးဒီမိုကရေစီရေးလူထုလှုပ်ရှားမှုတမိုင်းအဖြစ်သတ်မှတ်ခံထားရပါတယ်ရှင်လင်းလုံးလှုပ်ရှားမှုကြောင့်နှစ်ပေါင်း26နှစ်ကြာအုပ်ချုပ်ခဲ့တဲ့ဗိုလ်ချုပ်နေဝင်ဦးဆောင်တဲ့တပါတီအာဏာရှင်စနစ်ကိုဖျောက်ချနိုင်ခဲ့ပေမဲ့စစ်တပ်ရဲ့အကြမ်းဖက်အာဏာသိမ်းမှုကြောင့်လူပေါင်းထောင်နဲ့ချီပြစ်ဒဏ်ခံခဲ့ရတယ်လို့တိုင်းပြည်ဟာလည်းစစ်အုပ်ချုပ်ရေးအောက်နှစ်ပေါင်း20ကျော်ပြန်ရောက်ခဲ့ရပါတယ်ဒီမိုကရေစီစနစ်ထွန်းကားဖို့အချိန်ထိမရောက်နိုင်ခဲ့တဲ့အခြေအနေကိုသမိုင်းပညာရှင်ဦးအောင်ခင်သုံးသပ်တာကတော့
ဒီရှင်လေးလုံးကဒီစစ်အာဏာရှင်အဆောက်အုံကြီးပြိုကျသွားပြီနဲ့ပွားပြီးတော့ဆင်တူလာတော့ကျွန်တော်တို့ဒီ19ရာစုနှစ်ကပြင်သစ်တော်လှန်ရေးမှာဒီရှင်းဟောင်းအဆောက်အုံပြိုကျသွားပြီနဲ့လေအဲ့ဒီပြိုကျသွားတဲ့နောက်ပိုင်းမှာဒီ Reign of Terror ဆိုတဲ့ဒီအကြမ်းဖက်တဲ့ကစ်ကြီးပေါ်လာတာဗမာပြည်မှာဆိုရင်တော့ဒီစစ်အစိုးရကေပေါ်စစ်အစိုးရအနည်းနဲ့ဆိုတော့ရှင်းလင်းလုံးအရေးတော်ပုံဖြစ်ပြီးတဲ့နောက်ပိုင်းမှာဒီစေစိုးကအနည်း20အကြမ်းဖက်အုပ်ချုပ်တဲ့အတွက်ဒီမိုကရေစီတော်လှန်ရေးမှာလိုအပ်တဲ့အတွေ့အခေါ်တော်လှန်ရေးဆိုတာမပေါ်ပါဘဲနဲ့ဒီမြေရောက်ရှိုးသွားတယ
်တပါတီအာဏာရှင်စနစ်ကနေဒီမိုကရေစီပါတီစုံစနစ်ပြောင်းလဲဖို့တတိုင်းပြည်လုံးလှဲနေလှေအောင်မြင်းဆောင်မကျန်လမ်းမတွေပေါ်ထွက်ပြီးဆန္ဒပြခဲ့ကြတဲ့ရှင်းလင်းလုံးလှုပ်ရှားမှုကြီးကိုစစ်တပ်ကပြစ်ခတ်ဖြိုခွဲနှိမ်နင်းခဲ့ပေမဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖွဲ့စည်းနိုင်ခဲ့တာအပါအဝင်အခြားရလဒ်တွေလည်းထွက်ပေါ်ခဲ့ပါတယ်1990ရွေးကောက်ပွဲမှာ NLD အမတ်ဖြစ်ရွေးကောက်ခံခဲ့ရတယ်လို့ NCGB အဝေးရောက်အမျိုးသားညွန်ပေါင်းအစိုးရမှလည်းဝင်ကြီးတဦးအနေနဲ့တာဝန်ယူခဲ့ပြီးလက်ရှိ American ပြည်ထောင်စုမှာအခြေချနေထိုင်နေတဲ့ဒေါက်တာတင့်ဆွေရဲ့သုံးသပ်ချက်ကတော
့ NLD ကတော့အစိုးရဖြစ်လာတယ်အနာရပါတီဖြစ်လာတယ်အလားတူကျန်တဲ့တချို့လည်းပါတီဖွဲ့စည်းနာမည်တွေနဲ့တည်ထောင်ကြတယ်တခုကတော့နိုင်ငံရေးပါတီလိုင်းပေါ့နောက်တစ်ခုကတော့တချို့ကအခုချိန်ဒီ activist ဆိုတဲ့တက်ကြွလှုပ်ရှားသူလိုက်มาပဲဆက်ရှိနေကြသေးတယ်ခင်ဗျအဲ့တော့ဒီနေ့ကာလ230ကာလမှာဖြစ်လာတာတွေအမလို့အမရတယ်တွေနဲ့မြို့လင်းကြလောက်မဖြစ်လာတာတွေဒီကတော့တဘာဝကြပါတယ်အဲသို့တော်လည်းပဲတပီလုံးတိုင်းတာနဲ့ရှိတဲ့အင်အားစုတွေကနေပြီးတော့တိုင်းပြည်ကိုအုပ်ချုပ်လွှမ်းနိုင်တဲ့အင်အားစုလည်းရှိတယ်လို့ဆက်ပြီးတော့လှုပ်ရှားနေတဲ့အင်အားစုတွေလည်းရှိလာတယ်
ဒါပြင်လက်ရှိမြန်မာနိုင်ငံရေးဟာအဖြူအမဲနှစ်ခုထဲမှာပဲလုံးပတ်နေတဲ့အတွက်ဥဆောင်မှုအရေးချင်းရှိတဲ့လူငယ်တွေအတွက်နေရာမရနိုင်ပဲဖြစ်နေတယ်လို့ပါတီကြီးဖြစ်တဲ့ NLD အနေနဲ့လည်းလူငယ်တွေရဲ့အင်အားတွေကိုအသုံးချနိုင်စွမ်းမရှိဘူးလို့ဒေါက်တာတင့်ဆွေကမြင်ပါတယ်အထူးသဖြင့်တိုင်းပြည်မှာအတွေ့အခေါ်အရာလည်းအခုမှပြန်ပြီးတည်ဆောက်နေရခြင်းဖြစ်တယ်လို့ဦးအောင်ခင်ကပြောပါတယ
်အခုပြန်ပြီးတော့ဖြစ်တဲ့အချိန်ကာလအတွေ့အခေါ်တော်လိုင်းကြီးပြန်ဆနေတာပဲအဲ့တော့ဒီတဲမှာမာတာရှိပဲမာနာရှိပဲအမျိုးစုံပေါ့လေအဲ့တော့ဒီကနေတဖြည်းဖြည်းဖြည်းနဲ့ဟိုတဖြည်း evolve ဖြစ်လာမှာပဲအဲ့တော့စာနေစင်းနဲ့ပြုဝင်နေရှိတဲ့တော့ရှိလာတဲ့အခါကျတော့ဒီအတွေ့အခေါ်တော်နှစ်ပေါင်းကြာမယ်ဘာလို့ဆိုဒီဒီမိုကရေစီသဘောတရားအခုမှစလာတာဟို ချိန်သေးလောက်ပြီးတဲ့နောက်ပိုင်းမှာစာမှာစစ်တပ်ကဝင်ပြီးတော့အာဏာသိမ်းတဲ့အခါကျတော့အနည်း20လောက်ပြတ်ပြီးမှအခုခါပြန်စတဲ့အခါမှာအတွေးခေါ်တော်လှန်ရေးကတော်တော်ကြီးကိုအချိန်ယူရတယ်
။ကမ္ဘာနိုင်ငံတွေရဲ့ခေတ်စနစ်ပြောင်းလဲတဲ့တမိုင်းကြောင်းကိုကြည့်ရင်နှစ်ပေါင်းများစွာကြာခဲ့တယ်လို့အခုမြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြောင်းလဲရေးနှစ်ပေါင်း30ကာလရှိခဲ့ပြီးနောက်နိုင်ငံရေးအရာရင့်ကျက်မှုနဲ့အခြားအတွေ့အခေါ်စနစ်တွေကအစပြုပြင်ပြောင်းလဲတည်ဆောက်သွားရမှာဖြစ်တယ်လို့ဦးအောင်ခင်ကမြင်ပါတယ်။88မျိုးဆက်တွေအနေနဲ့ရှေ့ဆက်ရှောက်ကြရမယ့်ခီးလန်းအတွက်အဓိကလိုအပ်ချက်နဲ့ပတ်သက်လို့ဒေါက်တာတင့်ဆွေရဲ့အမြင်ကတော့
တကယ်ပဲတိုင်းပြည်ကိုကျိုးရှိတဲ့အင်အားစုဖြစ်လာဖို့ဟိုစူးစမ်းကြဖို့ဟိုလိုရလိမ့်မယ်လို့ကျွန်တော်ယူဆပါတယ်။အဲတစ်ချိန်တည်းမှာဒီလူငယ်အင်အားအဲ့ချိန်ကလည်းလူငယ်အင်အားစုကျောင်းသားအင်အားစုကဦးဆောင်နေတာဟုတ်အခုလူငယ်အင်အားစုကြောင့်သောအင်အားစုတွေကိုဟလာမှန်ကန်တဲ့ပြည်သူပြောထောင်မှုရှိမှသာလျှင်တိုက်ပီအတွက်ကောင်းပါတယ်အဲ့တော့တိုက်ပီဒီကုလုံးနဲ့ချီတဲ့လူငယ်မျိုးဆက်တည်းပြည်သူပြောထောင်ပညာပေးရေးတွေကိုဟိုလှုပ်သိမ့်ကြတယ်လို့ကျွန်တော်ယူဆရှိပါတယ
်နှစ်30ပြည့်ထူးခြားချက်အဖြစ်ရှင်လင်းလုံးလူမှုလှုပ်ရှားမှုကြီးတည်တည်ခဲ့တဲ့နေရာလို့ပြောလို့ရတယ်ရန်ကုန်တက္ကသိုလ်နယ်မြေထဲမှာအခမ်းအနားကိုပထမဆုံးအကြိမ်ကျင်းပခွင့်ရလိုက်တာဖြစ်ပါတယ်အခမ်းအနားကိုတက်ရောက်ဖို့လဲသမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဒုသမရဦးမြင့်ဆွေပြည်ကြားရေးဝန်ကြီးဦးဖေမြင့်တို့ကိုဦးဆောင်ကျင်းပမဲ့88မျိုးဆက်ចောင်းသားခေါင်းဆောင်တွေကိုယ်တိုင်တွားရောက်တွေ့ဆုံဖိတ်ကြားခဲ့ပါတယ်။နှစ်30ပြည့်ရှစ်လေးလုံးအခမ်းအနားကိုတော့ဒီကနေ့ဩဂုတ်လ6ရက်နေ့ကနေ10ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်ရှင်။
ဒါကတော့မတ်အင်ဂျင်နိုင်ပြောပြတော့တာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့တင်ဆက်ပေးမှာကတော့အပတ်စဉ်မြမရေးဆွေးနွေးကြမယ်ဖြစ်ပါတယ်နှစ်တန်ကြာရက်ဆိုင်ထားခဲ့ရတဲ့ဒဝေရေးနဲ့စီမံကိန်းစီးပွားရေးစုံကိုမကြခင်မှာပြန်ပြီးတော့စတင်မှုပြင်ဆင်နေပါပြီအီတလီယန်ထိုင်းကုမ္ပဏီကစတင်ခဲ့တဲ့အဲ့ဒီစီမံကိန်းကိုမြန်မာထိုင်းဂျပန်သုံးနိုင်ငံပူးတွဲပြီးတော့အကျိုးတူစီမံကိန်းဖြစ်နေပြန်လည်စတင်နိုင်မှုအတွက်အစိုးရသုံးခုလုံးကဝိုင်းဝန်းဆောင်ရွက်နေကြတာဖြစ်ပြီးအခုနှစ်မကုန်ခင်စတင်နိုင်လိမ့်မယ်လို့ယူကြည်ရပါတယ်။ဒီစီမံကိန်းစတင်နိုင်ရေးအတွက်ပြင်ဆင်မှုတွေလိုအပ်ချက်တွေအကြောင်းကိုဒဝေရင်နဲ့စီမံကိန်းအထူးစီးပွားရေးဆောင်အပိုင်းတစ်ဖြစ်ကိုဇော်ဝင်းလိုင်ကတင်ပြထားတာကိုနားဆင်ပါခင်ဗျာ
။ဒီမှနဲ့ထိုင်းစုရတို့ကြားဒဝေရင်နဲ့စီမံကိန်းနဲ့အထူးစီးပွားရေးဆောင်တည်ဆောက်ဖို့2008ခုနှစ်မေလမှာMOU နားလည်မှုစာချုပ်လာလက်မှတ်ရေးထိုးပြီးတဲ့နောက်ဒီစီမံကိန်းကိုတည်ဆောက်ဖို့ contract ရခဲ့တဲ့ Italian Time Development IDP ကုမ္ပဏီကဥဆောင်ပြီး2012ခုနှစ်မှာစီမံကိန်းကိုစတင်အကောင့်ထဲဖော်ခဲ့တာပါ။ဒါပေမဲ့စီမံကိန်းစတင်ပြီးတနည်းလောက်အကြာမှာတော့ဒေသခံတွေရဲ့ကန့်ကွက်မှုတွေစီမံကိန်းအတွင်းအကျုံးဝင်နေတဲ့လေပိုင်ရှင်တွေကိုရောကြီးပေးရတဲ့ငွေပမာဏအမေရိကန်ဒေါ်လာ33တန်းရှိခဲ့ပြီးထင်ထားတာနဲ့များလွန်းနေတာတွေအပြင်မျောလင့်ထားသလောက်ငွေပင်ငွေရင်းအများအပြားနဲ့ရင်းနှီးမြှုပ်နှံမဲ့သူရှိမလာတာတွေကြောင့်2013ခုနှစ်မှာရပ်ဆိုင်းထားခဲ့ရပါတယ်။တကယ်လို့စီမံကိန်း PCP လုပ်ငန်းတွေစတင်နိုင်ရင်တော့ဒီတဝယ်ရင်းနဲ့စီမံကိန်းနဲ့အထူးစီးပွားရေးဆောင်တို့ဟာအရှိတောင်အာရှတိုက်အတွင်းအကြီးဆုံးစီမံကိန်းကြီးဖြစ်လာမှာပါ။ဒါကြောင့်လဲရပ်ဆိုင်းထားခဲ့ရတာ9နှစ်လောက်ကြာလာပြီဖြစ်ပေမဲ့ဒီစီမံကိန်းကိုပြန်ဆနိုင်ဖို့မြန်မာ၊ထိုင်းနဲ့ဂျပန်အစိုးရတို့ကကြိုးပမ်းခဲ့ကြတာမှာဂျပန်နိုင်ငံရဲ့အကူအညီနဲ့2018ခုနှစ်မကုန်ခင်မှာပြန်ဆနိုင်တော့မှဖြစ်ကြောင်းတနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာဒေါ်လဲလဲမော်ကပြောပါတယ်
ဟုတ်ပါတယ်အရင်ရခိုင်ဆိုးရနေရသူတို့စာချုပ်တွေအများကြီးချုပ်ဆိုခဲ့ပါတယ်ကျွန်မသိရတဲ့လောက်စာချုပ်၈ခုလောက်ကြီးကြီးမားမားရှိပါတယ် ITT အခု Italian Time Company နဲ့က initial phase ဆိုခေါ်တယ် phase 1ပေါ့ phase 1ကအေက9000ကျော်ကိုအဲဒီ Italian Time နဲ့သူတို့စာချုပ်ချုပ်ခဲ့ပြီးဖြစ်ပါတယ်အဒီအတွက်ကြောင့် Italian Time ကဆောင်ရွက်နိုင်သည်ဖြစ်စေမဆောင်ရွက်နိုင်သည်ဖြစ်စေသူတို့ရဲ့သူတို့စာချုပ်ချုပ်ခဲ့တဲ့ area ကိုတော့ကျွန်တော်တို့ကထားပခဲ့ရမှာဖြစ်ပါတယ်အဲဒုတိယ phase အနေနဲ့ second phase ပေါ့သူတို့စာချုပ်ရဆို full phase ဆိုခေါ်ပါတယ် full phase ကိုဘာတွေနဲ့သူတို့စာချုပ်ချုပ်ခဲ့လဲဆိုတော့ကျွန်တော်တို့ဆိုရရယ်မြန်မာဆိုရရယ်ထိုင်းဆိုရရယ်ဂျပန်ဆိုရရသူတို့စာချုပ်ချုပ်ဆိုခဲ့တာပါအဲ့ဒီစာချုပ်ပါစီမင်းစီကန်းတွေအတိုင်းကျမတို့ full face ကိုစတင်ပြီးဆောင်ရွက်ဖို့အတွက်ဂျပန်ချက်ကဖွဲ့ရ master plan ဆွဲနေပါတယ်အခုကျမတို့ဒီ2018ဂျွန်လဆိုလို့ရှိရင်သူတို့ရဲ့ master plan အပြီးသတ်ပါပြီအဲကျမတို့ဂျာဖြတ်စီရင်ခန်းစာဆိုပြီးတော့ပြီးခဲ့တဲ့နှစ်2019ဒီဇင်ဘာမှာတခါကျမတို့ရှင်းပြခဲ့ပါတယ်သူ
တို့ဒဝေဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်ဒီရင်းနဲ့စီမံကိန်းဟာအင်မတန်အရေးပါကြောင်းကိုလည်းဝန်ကြီးချုပ်ဒေါက်တာဒေါ်လဲလဲမော်ကပြောပါတယ်
ကျွန်တော်တို့တဝဲဒီသားစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီရနေစိတ်ကန်းကအဓိကခံကဏ္ဍအနေပါဝင်နေပါတယ်။ကိုကြီးသိတဲ့အတိုင်းပဲဒါ Southeast Corridor လို့ခေါ်တဲ့ချစ်တောင်အချာရဲ့တကယ်ခီးသွွားလမ်းမကြီးပေါ်မှာရှိတဲ့အတွက်ကြောင့်ဒီပို့ကြီးသားအောင်မြင်သွားလို့ရှိရင်ကျွန်တော်တို့ဒီသားစီးပွားရေးလည်းအဆမတန်ဖွံ့ဖြိုးတိုးတက်လာမှာဖြစ်ပါတယ
်။စီမံကိန်းအတွက်ပြည်ပြည်စုံတဲ့အစီရင်ခံစာကိုတော့အခုနှစ်ဇွန်လမှာထွက်လာမှာဖြစ်ပြီးမြန်မာထိုင်းနဲ့ဂျပန်အစိုးရတို့ဟာလည်းအစီရင်ခံစာမှာပါတဲ့လုပ်ငန်းစဉ်တွေအတိုင်းဆောင်ရွက်ကြမှာဖြစ်တယ်လို့ဆိုပါတယ်။ယနေ့စီမံကိန်းအကောင့်ထယ်ဖို့ရေးအတွက်စီမံအုပ်ချုပ်ရေးကော်မတီရှိထားပြီးလည်းဖြစ်ပါတယ်။တနင်္သာရီတန်းဒေသကြီးအစိုးရအနေနဲ့ကတော့ဒေသန္တရအစိုးရဖြစ်တာနဲ့အညီရေလျက်စစ်စတဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးရမှာဖြစ်ကြောင်းဝန်ကြီးချုပ်ဒေါက်တာဒေါ်လက်လက်မော်ကပြောပါတယ်။ဂျပန်နိုင်ငံကဂျိုက်ကာအနေနဲ့မူလကတဝယ်ရင်နဲ့စိတ်ကန်းအတွက်သာစီမံကိန်းရေးဆွဲပေးဖို့ရှိပေမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တောင်းဆိုချက်ကြောင့်တနင်္သာရီတန်းကမ်းမြောင်ဒေသတစ်ခုလုံးအတွက်မာစတာပလန်ကိုရေးဆွဲခန့်ခဲ့တယ်လို့တဝဲအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဒုဥက္ကဋ္ဌလည်းဖြစ်တနင်္သာရီတိုင်းဒေသကြီးအစိုးရစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးလည်းဖြစ်တဲ့ဦးဖြိုးဝင်းထွန်းကပြောပါတယ်ယင်းနဲ့စီမံကိန်းနဲ့စီးပွားရေးဆောင်တို့ကရရှိလာမဲ့အကျိုးအမြတ်ကိုမြန်မာထိုင်းဂျပန်သုံးနိုင်ငံအချို့တူအကျိုးခံစားခွင့်ရှိမှာဖြစ်တယ်လို့ပြောပါတယ်မူလကအမေရိကန်ဒေါ်လာ 8.6 ဘီလီယံအကုန်ကျခံတည်ဆောက်ဖို့စီစဉ်ထားတဲ့ဒီစီမံကိန်းကြီးတစ်ခုလုံးရုတ်တရက်ရပ်တန့်သွားကြတာဟာအပြင်ကကြီးနေသူတွေအတွက်တော့အံ့အားသင့်စရာပါဒီစီမံကိန်းရပ်တန့်သွားတဲ့အကြောင်းရင်းတွေထဲမှာအီတလီယန်ထိုင်းကုမ္ပဏီဘက်ကရောမြန်မာအစိုးရဘက်ကပါအားနည်းချက်တွေရှိခဲ့တဲ့အကြောင်းဝန်ကြီးဦးဖြိုးဝင်းထွန်းကရှင်းပြပါတယ
်။ဟိုတကယ်ကရိုင်သူကရေရှိစီမံကိန်းလောက်ရမဲ့အပိုင်းဟိုဇုံကြီးတစ်ခုဖြစ်တယ်။ဟိုအေကာကရိုင်ဟိုသူကအကြီးပေါ့နော်၄၈၀၀ဆိုတဲ့အေကာကတော်တော်လေးကိုကြီးပါတယ်။၈၀၀အရှမလောက်အကြီးဆုံးလို့ပြောလို့ရပါတယ်။ဒီရင်းနဲ့စက်ကအဲဒါမှမဟုတ်အီတလီယန်ထိုင်းကလည်းသူ့ရဲ့ဘတ်ဂျက်သုံးဆနိုင်မှုအတိုင်းတန်နဲ့သူကဟိုဆောင်ရွက်လေးရှိတဲ့အတွက်သူ့ကိုလည်းပဲဟိုဟိုရတနာပုံစံမျိုးမဟုတ်ဘဲနဲ့ခုနကပြောလို့ initial phase ကိုသူဆက်လုပ်ခိုင်းမှာကျွန်တော်တို့ဒီကြံတဲ့အပိုင်းကိုကြတော့ကျွန်တော်တို့ဒီသုံးနိုင်ငံပေါ့
စီမံကိန်းပြန်ဆနိုင်ရေးအတွက်အဓိကအရေးပါဆုံးအချက်ဟာအခြေခံအစအုံပိုင်းလိုအပ်ချက်တွေဖြစ်ပါလေ
Italian ထိုင်းကတော့ ready ဖြစ်နေပြီလားဆိုတဲ့သဘောကတော့လက်ရှိကတော့သူကလည်းပဲကျွန်တော်ခုနကပြောတဲ့ infra ပေါ့ဟိုသူဘယ်လိုပဲဆောင်ရွက်ဆောင်ရွက်ကျွန်တော်တို့ဒီ infra ဘိုင်း on နေသေးတော့သူလည်းပဲစိတ်ဝင်လို့နေဖိတ်ခေါ်လို့ရှိရင်တော့လာမှာမဟုတ်ပါဘူးဘာလို့လဲကျွန်တော် infra ဘိုင်းအဓိကဒီပါဒီဇုံရပြဿနာ infra ပါအခြေခံစောင့်အောင်မရှိတဲ့အတွက်ဟိုရင်းနှီးမြှုပ်နှံမဲ့လူကဘယ်လိုပဲကောင်းကောင်းလာဖို့အခြေအနေနဲ့တာပေါ့နော်မလာတာပါလမ်းတစ်ခုပြင်ဆင်ရမယ်နောက်တစ်ချက်ကကျွန်တော်တို့ဟိုရေးကြီးစံဖြစ်တဲ့လျှက်ဆက်ပေါ့လျှက်ဆက်ရလဲပဲကျွန်တော်တို့ဒီဟိုပြည်တော်စုကနေပြီးတော့ grade ကိုကျွန်တော်တို့ဒဝယ်အထိကိုဟိုဒဝယ်အဲကံပေါက်ကနေပြီးတော့ကျွန်တော်တို့ဒီဟိုပါဘန်နဲ့ပေါ့ဘန်နဲ့ LNG နဲ့ကျွန်တော်တို့မီဂါဝါ1230ပေါ့အဲ့တော့ပေးဖို့အစီအစဉ်တွေချွန်းနေပါတယ်အဲတိုတယ်နဲ့ကျွန်တော်တို့စီမင်းနဲ့ပေါ့ဂျမန်စီမင်းနဲ့အဲ့ဒါဆိုရင်ကျွန်တော်နောက်နည်းနည်းခွဲလောက်ဆိုရင်ညွန်လင့်ပါတယ်ဟို grid လည်းရောက်လာမယ်ကျွန်တော်ဒီ TK ရင်းနှီး second line လည်းပြီးသွားလို့ရှိရင်ဒီအခြေခံစောင့်ဝင်ဖြစ်တဲ့ဒီနှစ်ခုပြည့်စုံဝင်နေအောင်မှာကျွန်တော်တို့ဇုံရစဖို့ဆိုတာတော်တော်လေးလက်လက်ကောင်းပါတယ
်ဟုတ်ကဲ့စီမံကိန်းအတွက်အဓိကတော့ချက်ဖြစ်တဲ့လမ်းဖောက်တဲ့လုပ်ငန်းတွေပြည့်စည်ဖို့အတွက်တင်မယ်နည်းနည်းခွဲလောက်ကြာနိုင်တယ်လို့ဆိုပါတယ်
ကျွန်တော်ခုနပြောလို့ဗောဒီလမ်းပေါ့လမ်းကတော့ကျွန်တော်တို့အခုစမယ်ဆိုရင်တော့လ30ကြာမယ်ကျွန်တော်ဒီဟိုပါဗောဒီဒီပြီးဘူးလ30ကြာပါမယ်သူကလမ်းဥကြောင်းနဲ့ဟိုမြေသားလမ်းပဲပြီးသားပြီးသားပါအဲဒီအစင်းမြေနိုင်တော်ကတ်တရားလမ်းလောက်မယ်ဆိုရင်ဟိုနည်းနည်းခွဲပေါ့နည်းနည်းခွဲကြာမှာဖြစ်ပါတယ်ဟုတ်
တော်တော်ကြာ
အဲသူကဟိုတခြားစုံနေနဲ့မတူတဲ့ချက်ကတော့သီလဝါဆိုရင်ကျွန်တော်တို့ infra ပြည်စုံတဲ့နေရာနဲ့ဒီတယ်ရန်ကုန်မျိုးနဲ့မီးလည်းရှိတယ်လမ်းလည်းရှိတယ်အလုံးပြည်စုံတဲ့ဒေသကျွန်တော်တို့ဒေသတော့တီချားနေရလို့ဖြစ်နေတယ
်တရားအစ်စ်တွေပြန်လဲတိဆောက်တာနဲ့လမ်းဖောက်လို့ရေးလို့အတွက်အကုန်ကြဆေးကိုတော့ပြည်တော်စုအစိုးရနဲ့တိုင်းဒေသကြီးအစိုးရတို့ကဇာတူအကုန်ကြခံကြတာဖြစ်ပါတယ်ဆက်မှုစုံလက်ပတ်နိုင်ရေးအတွက်အဓိကလိုအပ်ချက်တစ်ခုဖြစ်တဲ့လျှက်စင်ပြေရရှိရေးကိုလည်းတိုင်းဒေသကြီးအစိုးရကအခုချိန်မှာစီစဉ်ဆောင်ရွက်နေပြီဖြစ်ကြောင်းဝန်ကြီးဦးဖြိုးဝင်းထွန်းကပြောပါတယ်ဒီစီမံကိန်းစတင်လှုပ်ဆောင်ဖို့ကန်ထရက်ရခဲ့တဲ့အီတလီယန်ထိုင်းကုမ္ပဏီကစီမံကိန်းအင်ဂျင်နီယာလည်းဖြစ်စီမံကိန်းစတဲ့အချိန်ကစလို့မြန်မာနိုင်ငံမှာတောက်လျှောက်နေလာခဲ့သူလည်းဖြစ်တဲ့ထက်နိုင်ငံသားမစ္စတာအာနန်းကတော့သူတို့ကုမ္ပဏီအနေနဲ့မြန်မာထိုင်းနဲ့ဂျပန်အစိုးရတို့နီးတူစီမံကိန်းပြန်ဆလို့ကြောင်းဒါပေမဲ့ဘယ်အချိန်မှပြန်ဆနိုင်မယ်ဆိုတာကတော့ဂျိုက်ကာကလာမဲ့သတင်းအချက်အလက်တွေအပေါ်မှာသာမူတည်နေကြောင်း VOA ကိုပြောပြခဲ့ပါတယ်
I don't know. Yeah. Because it's an estimate time. Take a contact with JICA and Myanmar government.
Yeah.
ဘယ်တော့ပြန်စမယ်ဆိုတာတိတိကျကျကျွန်တော်တို့မသိပါဘူး။ JICA ကနေဒီမှာအစိုးရကိုပေးတဲ့အချက်အလက်တွေပေါ်မူတည်တာပါပဲ။ကျွန်တော်အတိအကျပြောနိုင်ပါဘူး
။ဒီစီမံကိန်းမှာ initial phase ကနေဦးအကောင့်ထဲပေါ်ရမယ့်အဆင့်နဲ့ full phase ကို second phase ဖြစ်တဲ့ဒီစီမံကိန်းတစ်ခုလုံးရဲ့ဂျာနယ်အစိတ်ပိုင်းတွေကိုအပြည့်အဝအကောင့်ထဲပေါ်ပေးမယ့်အဆင့်ဆိုပြီးနှစ်ပိုင်းခွဲထားပါတယ်။ဆိုင်ုံအလို့ယုံတွေအသေးစားနဲ့အလတ်စားတပိုင်းတနိုင်စီးပွားရေးလုပ်ငန်းတွေပါဝင်မဲ့ဇုံအလိုက်ခွဲထားတဲ့ကနဦးအဆင့်ကိုအီတာလီယန်ထိုင်းကုမ္ပဏီကတာဝန်ယူတည်ဆောက်ရမှာဖြစ်ပြီးကြံအစစ်အပိုင်းတွေကိုတော့မြန်မာထိုင်းနဲ့ဂျပန်အစိုးရတို့ကတာဝန်ယူအကောင့်ထဲပေါ်ကြမှာဖြစ်ပါတယ်။ကနဦးအဆင့်ကို2018ခုနှစ်မှာအပြည့်လှုပ်ဆောင်ဖို့သဘောတူထားကြတာဖြစ်ပေမဲ့စီမံကိန်းကြီးတစ်ခုလုံး2023ခုနှစ်မှာရပ်တန့်သွားခဲ့တာကြောင့်ဆိုင်ုံအလို့ယုံတွေအလုပ်သမားတွေနဲ့စီကားနေမဲ့အစားဆောက်လက်စတန်းလန်းအဆောက်အုံတွေတပိုင်းတစားပျက်စီးရိုရွေးနေတဲ့အဆောက်အုံတွေနဲ့အဆောင်ချထားတဲ့လူတအူးနှစ်ဦးသာရှိနေကြပါတယ်။ယင်းနဲ့စိတ်ကန်းနဲ့ဆက်မှုဆောင်တို့အတွက်သတ်မှတ်ထားတဲ့မြေနေရာဟာဧက 48,000 လောက်ရှိနေတာအပြင်မူလကလေးကအခြေခံအဆောက်အုံကောင်းကောင်းမွန်မွန်ရှိတဲ့ဒေသမဟုတ်တာတွေကြောင့်မိုးရသည်မဟုတ်တဲ့အချိန်မှတောင်သွာလာရေးအတွက်အခက်အခဲရှိနေပြီးမိုးရင်းကာလမှာတော့သွာလာလို့မရနိုင်လောက်အောင်ခက်ခဲကြောင်းလဲဒေသခံတွေကပြောပါတယ်။လက်ရှိရှိနေတဲ့အခြေခံအဆောက်အုံပိုင်းဆိုင်ရာအခက်အခဲတွေကိုဖြေရှင်းပေးပြီးရထားတဲ့အတိုင်းသာဒဝေရည်နဲ့စီမံကိန်းကိုအကောင့်ထဲပေါ်လဲပတ်နိုင်မယ်ဆိုရင်ဒါဟာအရှိတောင်အရှတိုက်မှာအကြီးဆုံးစီးပွားရေးဇုန်တစ်ခုဖြစ်လာမှာပါ။ဒါကြောင့်လဲဒီရည်နဲ့စီမံကိန်းပေါ်ဒေသခံအတော်များများကလည်းအလို့အကန့်အခွင့်အလမ်းတွေပေါ်လာမယ်ဆိုတဲ့မျှော်လင့်ချက်နဲ့အားထားယူနေမှာကပဲဒေသရင်းနိုင်ငံတွေနဲ့ဥရောပတိုက်ကနိုင်ငံတွေအထိစိတ်ဝင်စားမှုခံရပါတယ်။ဒါပေမဲ့ယင်းနဲ့စီမံကိန်းနဲ့စီးပွားရေးဇုန်တို့ရဲ့အောင်မြင်မှုဟာယင်းဤမြုံနံမှုဘလောက်အထိရောက်လာမလဲဆိုတဲ့အပေါ်မှာအများကြီးမူတည်နေတာကြောင့်အောင်မြင်မယ်မအောင်မြင်ဘူးဆိုတဲ့ကိစ္စကတော့ဘယ်သူမှအတမပြောနိုင်သေးပါဘူး
။ဝင်လာတဲ့ဟိုအပေါ်မူတည်တာပေါ့ investment ပေါ်မူတည်တာပေါ့ဆဲလုံးတွေဝင်လာမယ်ခုနပြော infra လဲတစ်ခုခုပြည်စုံလာမယ်ပထမဟိုကြွယ်ကူရေးပါပေါ့ဒီလမ်းပြီးွားလို့ရှိရင်တော့ပထမဆုံးခံစားမှာတော့ခီးသွွားလုပ်ငန်းပဲခီးသွွားလုပ်ငန်းဒီခီးသွွားလုပ်ငန်းထဲမှာလုပ်ငန်းရှင်တွေကပါလာနိုင်တယ်ကျွန်တော်အဲ့လိုပဲမျှော်လင့်တယ်အဲဘာလို့ဆိုတော့ကျွန်တော်နဲ့အနီးကပ်နေတဲ့ time မှာဂျပန်လုပ်ငန်းရှင်တွေအများကြီးရှိတယ်ဂျပန်လည်းတနေ့တည်းတိုင်းစိတ်ဝင်စားတယ်စိတ်ဝင်စားတယ်ဆိုတော့ပထမချက်သဘောပေးရတယ်မရှိဘူးငွေလင်ကျုံးလုံးဝမရှိဘူးနိုင်ငံလုံးမှာဒီတနေ့တည်းတိုင်းတစ်ခုပဲငွေလင်ကျုံးလွတ်တယ်ပြီးတော့ကျွန်တော်လက်နက်ကိုင်ပရီဗကမရှိဘူးနောက်ခုဘော်ဒါရေးပရီဗကလုံးဝမရှိဘူးအဲ့အချက်တွေတော်တော်ပြည့်စုံတယ်ကျွန်တော်ငြိမ်းချမ်းတဲ့ဒေသပေါ့ကျွန်တော်ငြိမ်းချမ်းရင်ညှိလောက်ခံလည်းပဲပထမဆုံးလုပ်နိုင်တဲ့ time ပေါ့အခုဆိုရင်ကျွန်တော် KNU ရောမွန်ပြည်သက်ရောကလက်မှတ်ထိုးပြီးသားဖြစ်တယ် NCA ပထမတော့ KNU တစ်ဖက်ထိုးတယ်အခုကျတော့မွန်ရောထိုးတယ်ဆိုတော့တနေ့ဆိုတိုင်းမှာရှိတဲ့နှစ်ဖက်လုံးကငင်းချင်းထိုးပြီးသားလည်းဖြစ်တယ်ခုနကပြောတဲ့သဘောပေးရတယ်မရှိဘူးဘာသာရေးပြပခမရှိဘူးရှေ့လျရတဲ့ကန်ယူနိုင်တဲ့ရှိတယ်ပြီးတော့ခုနကပြောလို့တိုးတက်ပြီးသားနိုင်ငံတွေဖြစ်တဲ့ဒီထိုင်းတို့မလေးရှားတို့စင်ကာပူတို့နဲ့လည်းနှီးစုံတိုင်းပေါ့
ဒီရင်းနှီးစီမံကိန်းကိုပြန်လည်စတင်ဖို့စိတ်အားထက်သန်နေကြတဲ့မြန်မာအစိုးရတာဝန်ရှိသူတွေကတော့လိုအပ်တဲ့အခြေခံအဆောက်အုံတွေသာအစင်းသင့်ရှိနေမယ်ဆိုရင်ရင်းနှီးမြှုပ်နှံမှုတွေသူ့အလိုလိုရောက်လာကြမယ်လို့မျှော်လင့်နေကြပါတယ်။တပွဲရင်းနဲ့စီမံကိန်းကိုညှော်မှန်းထားတဲ့အတိုင်းအကောင့်ထည့်ဖော်ပြီးလဲပတ်နိုင်မယ်ဆိုရင်တော့ဒေသခံတွေအတွက်အလုပ်ကိုင်အခွင့်အလမ်းတွေပေါ်ထွက်လာမှာဖြစ်သလိုတနင်္သာရီတိုင်းဒေသကြီးရဲ့ဖွံ့ဖြိုးမှုအတွက်လည်းအကြီးမားဆုံးအထောက်အကူဖြစ်စေပြီးနိုင်ငံတော်အတွက်ပါအခွင့်အရေးရရှိစေမှာဖြစ်ပါတယ်။ဒါပေမဲ့လည်းဆော်ရွက်ပေါ်မှာရေးဆွဲထားတဲ့စီမံကိန်းတွေကိုတကယ်လက်တွေ့အကောင့်ထည့်ဖော်တဲ့အခါလွှဲချော်တတ်တာတွေရှိတတ်သလိုတစ်ဖက်မှာလည်းဒေသခံတွေနဲ့တဘာဝပတ်ဝန်းကျင်ထင်းထင်းရေးအဖွဲ့တွေရဲ့ဝေဖန်ကန့်ကွက်မှုတွေရှိနေပြန်တာကြောင့်တကယ်ပဲမျောလင့်ထားသလိုဖြစ်လာမလားဆိုတာကတော့စောင့်ကြည့်ကြရအောင်ပါဖြစ်ပါတယ
်။ဒါကတော့ကိုဇော်ဝင်းလိုင်တင်ဆက်ထားတဲ့မြမရေးစဖီနီကန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။VOA ကတင်းနာနေမယ့်ပိုင်းစီစဉ်တွေကိုမနေ့9ရက်နေ့ထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။မကြခင်မှာထုတ်လွှင့်မယ့်ဒုတိယပိုင်းမှာတော့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်ရရှင်တို့ဆက်လက်ပြီးတော့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ကင်းဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 40 51တို့ပြင်လိုင်းလက်မီတာ190 kHz 1595ကပါတိုးချဲ့ပြီးတော့ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook တို့ကနေအချိန်မီတပြင်းညီထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်အချိန်မီလေးပြန်ပြီးတော့တွားရောက်ဖတ်ရှုနိုင်ပါတယ်။ခုဒုတိယပိုင်းစီစဉ်မှာဆိုရင်သတင်းစာဆရာဦးစီသွောင်းမင်းရဲ့ပြည်ရင်းသုံးသက်ချက်ကဘာတလွားထူးခြားဆန်ပြသတင်းများအစီအစဉ်တွေကိုတင်ဆက်ပေးမှာပါ။အခုရင်ဆုံးတော့မြန်မာပြည်ကပေးစာကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မအေးတနာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်နော်။နောက်ပိုင်းမှာတော့သောရရှင်တွေအတွက်မြန်မာသချင်းလေးတပုတ်နဲ့မြစ်တာတေးလက်ဆောင်ဖြောပြပေးမှာဖြစ်ပါလိမ့်ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ကျေးဇူးတင်ပါတယ်လို့ရေးလာကြတဲ့သောရရှင်ရဲ့စာတို့လေးတွေကိုဖော်ပြပေးပါမယ်။နောက်ပိုင်းမှာသောရရှင်တွေအနေနဲ့အရရက်ကရင်ဖွင့်လာကြတာတွေကိုကြားရမှာဖြစ်ပါလိမ့်ရှင်။ American သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တက်မြင့်ဆိုကတော့
အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုအရင်နှစ်သက်ပါတယ်တတော်များကိုလည်းအမေရနားထောင်ပြပါတယ်ဖြစ်နိုင်ရင်တော့ EDN စာအုပ်လက်ဆောင်ရကြပါတယ်ကျေးဇူးတင်ပါတယ
်ဒီကိုတက်မြင့်ဆိုကို Andy Dawkins ဆိုဝင်ရန်ကုန်ရုံးမှာရောက်နေစဉ်တုန်းကပြန်ပြီးအကြောင်းပြန်ထားတာရရှိမယ်ထင်ပါတယ်နော်ဘာလို့လဲဆိုရင်တော့ရန်ကုန်မှာနေတဲ့သောရရှင်တွေအနေနဲ့ဒီ EDM စာအုပ်လက်ဆောင်ရခြင်းနဲ့ဆိုရင်တော့လိပ်စာပေးပို့လိုက်ပါသူတို့ဆက်သွယ်လာပြီးတော့ဒီ EDMသင်ခန်းစာစာအုပ်လက်ဆောင်ကိုရှင်းရှင်းတလူမျိုးပို့ပေးတာမျိုးဒါမှမဟုတ်လဲခေါ်ပေးတာမျိုးလုပ်ပါလိမ့်မယ်နော်။သောရရှင်အာမ်လမ်ကတော့ VOA is like a morning newspaper for me တဲ့ VOA ကသူ့အတွက်မနက်ခင်းသတင်းစာတစောင်းလိုပါပဲလို့ပြောထားပါတယ်။အခုလိုမျိုးသောရရှင်တွေကိုသတင်းအစုံလင်းတင်ပြခွင့်ရတဲ့အတွက်ကြောင့်မလို့အထူးဝမ်းသာပါတယ်နော်။ကိုကြီးဆိုတဲ့သောရရှင်ကလည်းမင်္ဂလာပါ VOA အစီအစဉ်နဲ့ခက်မြများလေးထုတ်လွှင့်ပေးပါတယ်။တဖွဲ့သားလုံးကျမ်းမာပျော်ရွှင်ကြပါစေလို့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပါကျမတို့ရေဒီယိုအစီအစဉ်တွေကိုတနေ့ကိုဓာတ်ရိုက်အစီအစဉ်သစ်ထုတ်လွှင့်မှု3ချိန်နောက်ပြီးပြန်လွှင့်အချိန်ချင်းနေနဲ့ထုတ်လွှင့်ပေးနေသလို VOA ရုံးမြင့်တန်ကြားအစီအစဉ်ကို VOA ကနေပြီးဓာတ်ရိုက်ဒါမှမဟုတ် Facebook ကနေပြီးဓာတ်ရိုက်ကြည့်ရှုလို့ရအောင်လို့ထုတ်လွှင့်ပေးနေပါတယ်ရှင်။ TVV နဲ့ Sky နဲ့ရုပ်သံ line တို့ကနေပြီးတော့လည်း VOA အစီအစဉ်တွေကိုနေ့စဉ်ပြန်ပြီးထုတ်လွှင့်ပေးနေပါတယ်နော်။ရူးရူးအောင်ဆိုတဲ့သောရရှင်ကတော့မနေ့ရှင်းနိုင်ခွဲကလွှင့်သွားတဲ့ဥကြောစင်သားနဲ့ဒေါက်တာအောင်ခင်ရဲ့ဆွေးနွေးကံဘလို့ရှားရမလဲမသိလို့ပြောပြပါရတယ်။ဟုတ်ကဲ့ပါ။ကျမအဲ့ Facebook Messenger ပေါ်မှာလည်းအကြောင်းပြန်ထားပါရတယ်။ကျမတို့ VOA မြန်မာ Internet အစာမျက်နှာမှာသတင်းသုံးသက်ချက်ဆိုတဲ့နေရာမှာအဲ့အစီအစဉ်တွေကိုတွားပြီးတော့နားဆင်နိုင်ပါတယ်။ Facebook ကနေပြီးတော့လည်းပြန်ပြီးတော့အစီအစဉ်တွေတင်ထားပေးကြရတဲ့ကြောင့်မလို့ VOA မြန်မာပိုင်း Facebook စာမျက်နှာမှာအစီအစဉ်တွေရှားပြီးတွားပြီးတော့ပြန်နားဆင်နိုင်ပါတယ်နော်။အဲ့ဒါတော့ထုတ်လွှင့်သွားတဲ့နေ့ရက်ကိုရောက်အောင်လို့နေ့ရက်အလိုက်ပြန်ပြီးတော့တွားရတာဖြစ်ပါတယ်ရှင်။နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ Air Side ဆိုတဲ့သောရရှင်ကတော့ထိုင်းမှာရောက်နေပြီးတော့ VOA အစီအစဉ်တွေကိုအစဉ်မြဲအားပေးနားဆင်နေသူဖြစ်ပါတယ်
။မင်္ဂလာပါ VOA ကျွန်တော်ကထိုင်းမှာရောက်နေတဲ့ရွှေပြောင်းအလုပ်သမားပါ။ VOA ကိုအမြဲတမ်းအားပေးနေပါတယ်။တနေ့နားမထောင်ရရင်တခုခုလိုးနေသလိုပါပဲ။ VOA ပရိသတ်တယောက်အနေနဲ့ VOA ရဲ့အစီအစဉ်ဖြစ်တဲ့သူယုံကြည်ရာအစီအစဉ်မှာပါဝင်နေပါတယ်။ပြီးတော့မြန်မာပြည်ကအလုပ်သမားဝန်ကြီးဌာနကိုထိုင်းနဲ့မလေးရှားမှာရောက်နေတဲ့မြန်မာပြည်သားတွေရဲ့အရေးအတွက်အလုပ်လဲလုပ်ပေးကြပါအောင်လို့တောင်းဆိုခြင်းပါတယ်။ VOA ဝိုင်းတော်သားများကျမ်းမာကြပါစေ
။ဟုတ်ကဲ့သူရုံကြီးရအစီအစဉ်မှာပါဝင်ခြင်းနဲ့ဆိုရင်တော့ဒီသောရရှင်စီကိုကျွန်တော်တို့ဒီ VOA ကနေပြန်ပြီးတော့ဆက်သွယ်ရမယ်တယ်လီဖုန်းနံပါတ်လေးပေးပို့စေခြင်းပါတယ်နော်။တယ်လီဖုန်းနံပါတ်ရတော့မှအစီအစဉ်တင်ဆက်သူကဒီသောရရှင်ကိုတယ်လီဖုန်းဆက်ပြီးတော့ကျွန်တော်တို့ဒီအစီအစဉ်အတွက်အတန်ဖန်ယူရမှာဖြစ်ပါတယ်။အခုလိုစိတ်ဝင်စားတဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောရရှင်မင်းကျော်ဆိုတဲ့သောရရှင်ကတော့ VOA အနေနဲ့ဆွေးနွေးခန်းလေးတစ်ခုလုပ်ပေးပါဆိုပြီးသူဆွေးနွေးစေခြင်းတဲ့အကြောင်းအရာကိုပြောလာပါတယ
် VOA အနေနဲ့ဆွေးနွေးခန်းလေးတစ်ခုလုပ်ပေးစေခြင်းပါတယ်အဲ့ဒါကတော့အိမ်နေမှာဖွင့်နေတဲ့ speaker တွေပါကျောင်းသားတွေနာမကျန်းဖြစ်နေသူတွေအရန်ဒုက္ခရောက်ရတဲ့ကိစ္စပါ စင်ကြေပုံးရက်ကွက်လို့အိမ်ချင်းနီးနေတော့ပိုဆိုးပါတယ်။ចောင်းသားတွေလည်းစာကျက်လို့မရအရန်ဒုက္ခရောက်ပါတယ်။အစိုးရဘိုင်းကဘလို့ကင်တွယ်ပေးနိုင်မလဲဆိုတာသိကြပါတယ်။ကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ပါ။ကိုမင်းကျော်ရေးဒီအကြောင်းဒီလောက်စပီကာတွေကျေလွန်အကြီးလို့ဒီရက်ရွာအတိုင်းဝိုင်းအတွက်အနောက်ရှေ့ဖြစ်ရပါတယ်ဆိုတဲ့အကြောင်းတွေကိုတော့မကြာခဏအင်တာဗျူးတွေနဲ့သတင်းတွေတင်ဆက်ပေးတာမျိုးလည်းလုပ်ဖူးပါတယ်နော်ဟိုးနှစ်တွေတုန်းကလည်းဆွေးနွေးခန်းတွေလုပ်ပေးဖူးပါတယ်ဟုတ်ကဲ့အခုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သွားရှင်တွေတောင်းဆိုလာတယ်ဆိုတော့ကျွန်တော်တို့ဓာတ်ရဲလေးလိုင်းအစီအစဉ်မြေမြန်ကနေဓာတ်ရဲလေးလိုင်းဆွေးနွေးခန်းတွေတင်ဆက်ပေးတဲ့သူတွေကိုပြောပြပါမယ်ရှင်သောရရှင်ရဲ့စာတွေကိုဖော်ပြပေးကြပါတယ်။လောင်းကစားဝိုင်းနေကြအောင်နောက်ပြီးတော့သက်ဆိုင်ရာဌာနတွေကအဂတိလိုက်စားမှုတွေအကြောင်းနဲ့ပတ်သက်ပြီးတော့ရေးလာကြတာပါ။နိဗ္ဗာန်သားလေးဆိုတဲ့သောရရှင်ရဲ့စာကိုပထမဦးဆုံးဖော်ပြပေးပါမယ်။သူကတော့ဟင်းသဒ္ဓမှာဖြစ်နေတဲ့လောင်းကစားဝိုင်းနေပါဖြစ်လို့နှိမ်နေရတာနဲ့မပြောက်ရတာလဲဆိုတာသူသိပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်
။ကုညီပြားဈေးဆိုတဲ့စိုင်းပုံနဲ့ဟင်းသဒ္ဓကရဲတပ်ဖွဲ့တွေကတော့တခြားစီပါပဲ။ရဲဌာနကိုမသိလို့မေးပြစီ။တလတခါအမှုမရှိရင်ရှာဖမ်းပေးရသလား။လိုင်းကြီးဒီလိုပဲလှုပ်ရှားတောင်းဖန်းကျင်တော့လိုက်ဖန်းမရတော့ချင်းချောက်ဒီလိုပဲလှုပ်ရှားနေတာလားခင်ဗျာဗာလဲ SP အဖွဲ့ကပိုးတောင်ဆိုသေးနွားဆွဲလဲဖန်းပိုက်ဆံတောင်းပြန်လွတ် 2D 3D သမားတွေဆိုကော်မရှင်3,000ဒိုင်း9,000ပေါက်ဈေးတယ်ဗျာမပေးရင်ချင်းချောက်ဖမ်းမယ်ပြောသေးဖမ်းမယ်ဆိုအားလုံးဖမ်းပါရဲတွေကိုပြန်ပြီးအရေးယူစေချင်ပါတယ်ရဲတွေလက်စားပြီးနေသမျှလောင်းကစားကမပြောက်ပါဘူးခင်ဗျာ
သောရရှင်ကတော့မြို့နယ်လျှက်စစ်တာဝန်ခံရုံးဆိုပြီးတော့အဲရုံးရဲ့ဖုန်းနံပါတ်တွေကို screenshot ရိုက်ပြီးတော့ကျမတို့စီပို့လာတာပါတကုံမြို့တက်မြောက်ပိုင်းမြို့နယ်ထဲမှာရှိတဲ့ပြောင်စုလန်38ရက်ကွက်ကမြို့နယ်လျှက်စစ်တာဝန်ခံရုံးမှာတဲ့ဆက်လိုက်တိုင်းပေးထားတဲ့ဖုန်းနှလုံးစလုံးမအားပါဘူးတဲ့လမ်းထဲမှာကမီးတစ်ပိုင်းပဲလာပါတယ်ဒါကြောင့်မလို့လျှက်စစ်ရုံးကိုတိုင်မှုဖုန်းဆက်တိုင်းမှာဖုန်းမကင်ပါဘူးဖုန်းမအားဘူးကြီးပဲဖြစ်နေပါတယ်ဆိုပြီးတော့အခုလိုသူရဲ့ရင်ဖွင့်စာတူတူလေးရေးပို့လာတာပါရွှေဘုံမှာတော့တရားဥပဒေစိုးမိုးမှုမရှိပါဘူးမျိုးစုံဖြစ်ပြနေတာဒါတွေကိုမဖြေရှင်းရင်နောင်လာမယ့်ရွေးကောက်ပွဲမှာ NLD အတွက်မဲရော့ပြီလို့ပြောပြပါဆိုပြီးတော့သရရှင်ရွှေဘုံမျိုးအတွက်စိုးရင်ကြီးနေသူတူဆိုပြီးတော့ရင်ဖွင့်စာ Messenger ကနေပြောပေးပို့လာပါတယ
်ရင်ဖွင့်စရာရှိပါတယ်ရမလားခင်ဗျာအကောင့်ကတော့အတူပါအစ်စ်အမှန်နဲ့ဆိုရင်အနေများလို့ပါရွှေဘုံမှာတရားဥပဒေစိုးမိုးမှုမရှိတော့ပါဘူးတခိုးမလားစိတ်တော့ခိုးပါရွှေဘုံမျိုးဝင်မြောင်းကြီးရွာအဝင်ကိတ်မှာနှစ်သိန်းပေးရင်အေးဆေးဖြတ်လို့ရပါတယ်ရန်ဖန်ရန်ကမှာတစ်ကားတွေမိပါတယ်အဲ့ဒါတွေကတခြားနေကမြို့ဝင်ကြီးပေးရမယ်ဆိုတာကိုမသိလို့အဖမ်းခံရတာပါမြို့ကန်ကြီးစိတ်တော့ခိုးမမိဘူးဗျတကယ်လို့မိခဲ့ရင်လည်းတက်ဆိုင်ရရက်ကွက်ကူစေကနန်းအောက်ထက်ရက်ရွာအတွက်ကပီးတို့လှူပြလိုက်ရင်โอเคသွားပါတယ်တက်ဆိုင်ရကိုတော့တန်ရကားရတာပေါ့ဗျာမလွှဲမချောင်သာမိခဲ့တဲ့တစ်တွေကလည်းဒီနေ့ယုံကြည်တဲ့ရောက်ညရောက်ရင်မြို့ကန်တစ်ဆက်တွေနဲ့ချိန်ပြီးကားတွေနဲ့တည်လိုက်ကြတာဗျာဟောနောက်နေ့ရောက်တော့ဖန်ထားတဲ့တစ်တွေကချက်ချင်းတစ်ဆွေးပုံကြီးဖြစ်နေပြီဗျနောက်ထပ်ရှိပါသေးတယ်နှလုံးသုံးလုံးကိစ္စလက်ခွဲကအစကော်မရှင်စားအစုံလစဉ်ရဲကြီးပေးရတယ်အမေလာကောက်တဲ့ရဲကလက်ခံရရှိကြောင်းဖြတ်ပိုင်းမပေးဘူးတဲ့ဒိုင်ကြီးတွေလားမိဖို့ဝေလာဝေးဘယ်တော့မှမမိပါဘူးအစိုးဆုံးကတော့အချီကြီးဒိုင်ပွဲကနန်းပောက်ခဲ့ရင်လေအဲ့တော့ပောက်တဲ့လူကဘဲသွားတိုင်ရမလဲဗျငက်ပြီလေအဲ့လိုလှုပ်ရှားတွေလည်းရှိပါတယ်ပညာရေးလား KG တန်းမာကိုကျူရှင်ယူနေရပါတယ်ပြောတော့ဖြင့်ကျူရှင်တင်တဲ့ဆရာဆရာမအေးယူမယ်ဆိုအဲ့ဒါရွှေဘုံမှာမပါပါဘူးဗျပြောအောင်မယ်အစိုးဆုံးကကျွန်တော်တငယ်ချင်းရဲ့အမေဆိုင်ကယ်အတိုက်ခံရလို့စကမ်းမှာကြည်ကြတော့နင်နာချင်းငွေသသိန်းငွေရပါတယ်ရတဲ့ငွေကိုစကမ်းအောက်ထပ်မှာထားတဲ့ဆိုင်ကယ် 2box ထဲကိုသွားထားခဲ့တယ်ပြဿနာအလုံးပြည့်လဲသွားလို့ပြန်တော့ဆိုင်ကယ် 2box ကိုဖွင့်ကြည့်လိုက်တော့အယောရထားတဲ့ငွေသသိန်းငွေမရှိတော့ဘူးဗျဘယ်လိုတိုင်တော့မလဲမိတော့မိပါတယ်ဖနက်ခိုးတဲ့သူကြက်တိုက်တဲ့သူဆေးချတဲ့သူရောင်းနေသူတော့မပါပါဘူးစကိုင်းတဲ့ဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ရဲ့ရွှေဘုံမြို့ကြီးဟာအမှန်တကယ်တရားဥပဒေစိုးမိုးရဲ့လားလို့ဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကိုမေးပြပါမသိတာလားမသိကြအောင်ဆောင်းတာလားလို့ဒါတွေကိုမဖြေရှင်းနိုင်ရင်တော့နောက်လာမယ့်ရွေးကောက်ပွဲမှာ NLD အတွက်မဲရော့ပြီလို့ပြောပြပါဗျာ
ဒါကတော့ရွှေဘုံမှာရှိတဲ့အဖက်ဖက်ကနေရော့ရဲနေတဲ့ကိစ္စရက်တွေကိုဖြေရှင်းပေးပါဆိုပြီးတော့ NLD အစိုးရစီကိုသူရင်ဖွင့်စာရေးပို့လာတာဖြစ်ပါတယ်ရှင်အခုကြံနေတဲ့သောရရှင်တယောက်ရဲ့ရင်ဖွင့်စာကိုနောက်ဆုံးအနေနဲ့ဖော်ပြပေးချင်ပါတယ်။အုတ်ကာဆိုတဲ့သောရရှင်မှာသူကတော့ပညာရေးတက္ကသိုလ်မှာဒီဝန်ထမ်းတွေခံထားမှုနဲ့ပတ်သက်ပြီးတော့စာရေးရင်ဖွင့်လာတာဖြစ်ပါတယ်
။ VOA မြန်မာမှတဆင့်ရန်ကုန်ပညာရေးတက္ကသိုလ်၊စကိုင်းပညာရေးတက္ကသိုလ်အထက်မြန်မာပြည်အောက်မြန်မာပြည်မှာသက်တမ်းကာလ10လတက်ရောက်ခဲ့ရတဲ့ Multimedia အတတ်ပညာဘွဲ့လွန်အတတ်ပညာဆရာပြည့်တင်တန်း PGD MA ဇင်းဆရာဆရာမလောင်းတွေကိုယနေ့အချိန်ထိခန့်အပ်ခြင်းမရှိသေးပါဘူး။ တင်နန်းကာလာအဖြစ်ခဏလေးပဲတည့်ရတဲ့လုပ်ငန်းခွင်အကျိုးဆရာအတက်တင်တွေကိုခန့်အပ်တာတွေ့ရပါတယ်ခင်ဗျကျွန်တော်တို့ကိုဘယ်ချင်းခန့်မလဲဆိုတာစောင့်နေပါတယ
်အရေးချင်းပြင်းမြာလို့တင်နန်းတွေတက်ပြီးတော့ဒီအလုံးမရသေးလို့စောင့်နေရပါတယ်ဆိုပြီးတော့ပညာရေးဌာနမှာအလုံးဝင်မှုစောင့်နေပါတယ်ဆိုတော့တင်နန်းသားတခုဖြစ်တဲ့ကိုအုပ်ကစာရေးလာတာဖြစ်ပါတယ်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာတိချစ်တော်ရရှင်တွေကိုတချင်းတလေတပုံးနဲ့ဖြော်ပြပေးဖို့ရှိပါရှင်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်သောရရှင်များရှင်ဘုဒ္ဓဟူးနေ့မှာကြားရမယ့်ရှေ့ရဲ့ရှစ်လ2018ခုနှစ်ကရှစ်လေးလုံးအရေးတော်ပုံကြီးနှစ်30တင်းတင်းပြည့်တဲ့နေ့ဖြစ်ပါတယ်နော်အဲ့မှာအစိုးရစောင်းလိုင်းကဒီနေ့အတွက်ရည်စူးပြီးတော့တချင်းလေးတစ်ပုဒ်ရေးဆက်ပြီးတော့အင်တာနက်ပေါ်မှာတင်ပေးထားတာကိုမြန်မာနိုင်ငံကသောရရှင်တွေအားလုံးနားဆင်လို့ရအောင်ကျွန်မဒီမှာဝေမျှပေးချင်ပါတယ်။ရှစ်လေးလုံး30ဆိုပြီးခေါင်းစဉ်ထပ်ထားပါတယ်။သူရေးထားတဲ့အစာတို့လေးကိုလည်းပြောပြပေးပါမယ်။သူကရေးရကြီးတဲ့နေရာကကြီးဒုက္ခမျိုးစုံကြုံတွေ့နေကြရတဲ့ဘဝတွေမြောက်များစွာမကြခင်မှာလဲရှစ်လေးလုံးအရေးတော်ပုံကနှစ်30ပြည့်တော်ပါမယ်။မေ့ပြစ်ထားလို့မရတဲ့တမိုင်းဒီခိုက်တံကိုဒီသချင်းလေးနဲ့မှတ်တမ်းတင်ခဲ့ပါရစေတဲ့ခုနှစ်လပိုင်း31ရက်နေမှာဒီ post လေးကိုတင်ပြီးတော့သူ့ရဲ့သချင်းလေးကိုမျှဝေထားတာပါရှင် VOE ကနေပြီးတော့တော်ရရှင်လေးကိုပြန်ပြီးမျှဝေလိုက်ပါရနော်နားဆင်ခံစားကြည့်ပါအောင်ရှင
်မိုးစမြာကမညာမတာသုံးဖြူရွာရိုင်းနေနေနေအင်္ဂလိပ်တလုံးနေမှာစင်မပြေတာရိစာလောင်တာရိNot you want need the new job Chima lo myo phu twet myo li che shi la Me ta cha de me yet de lu ta cho go Ta ti ti ya shi bu pya ma pyo pya lo ba Mi bien mo chima tan ye chwe lwin no phu mong le twi Ta de ke ya da mya da mo မပြောပြတော့ပါမြေပြင်မချိန်မတန်ကြီးရွှေလွင်သောဖူးမုံလေးတွေစတိတ်ခေရသမျှတန်မိုးသေးလား
စောင်းလိုက်ဒီဆိုထားတဲ့ရှစ်လေးလုံးအရေးတော်ပုံနှစ်30ပြည့်အမတ်တရားတခြင်းလေးကိုတော်ရရှင်နေနဲ့ပြန်ပြီးဝင်းမြပေးလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာရီနဲ့တေးသချင်းတောင်းလွာတွေကိုတင်းင်းကလေးနေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းချိန်ဒီမှာမြမပြီကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေပြီးတော့ဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လဲ VOA Radio အစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ် လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေဓာတ်ရိုက်နားမထောင်ဖြစ်ဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာဒါမှမဟုတ်ရင်လည်း Facebook စာမျက်နှာတို့မှာပြန်ပြီးတော့သွားနာဆင်နိုင်ပါတယ်နော်ကျမတို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
88ကနေပေါ့ဒါကတော့မအီတန်နာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့နားဆင်ရမှာကတော့ဒင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းတုံးသက်ချက်ကဏ္ဍပဲဖြစ်ပါတယ်တရားစီရင်ရေးပြည်ထနာဘဒုစီမှာတာဝန်ရှိတဲ့ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်မှတ်ရင်ချင်းနိုင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့ဇူလိုင်31ရက်နေ့ကနိုင်ငံတော်သမ္မတဦးဝင်းမြင့်ဟာတရားသူကြီးချုပ်ရှင့်နေချုပ်နဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌတို့ကိုတစ်ချိန်တည်းခေါ်ယူတွေ့ဆုံခဲ့ပါတယ်အကြောင်းကတော့လူများမြင့်ဝဲမှာဝိုင်းဝန်းထိုးကျိတ်ကန်ကြောက်ရိုက်နှက်တာခံရပြီးနောက်တည်ဆုံသွားတဲ့ဟာသသရုပ်ဆောင်အောင်ရဲထွေးအမှုမှာတရားခံလို့ဆွတ်ဆွဲခံထားရသူတွေကိုဆွဲချက်မတင်မီပြန်လွှတ်ပေးလိုက်တဲ့ခရိုင်တရားရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဥပဒေနဲ့အညီဖြစ်စေဖို့တကယ်လို့အဲ့ဒီကိစ္စမှာအာဂရီလိုက်စားမှုပြဿနာပါခဲ့ရင်အာဂရီလိုက်စားမှုတက်ဖြစ်ရေးဥပဒေနဲ့အညီအရေးယူဖို့လမ်းညွှန်မှုပေးခဲ့တာဖြစ်ပါတယ်။နောက်ဆက်တွဲအဖြစ်အမှုကြေးရုပ်သိမ်းတာနဲ့ပတ်သက်ပြီးရာဇဝတ်မှုပြင်ဆင်မှုဖွင့်ခဲ့တာကိုရန်ကုန်တိုင်းတရားလွှတ်တော်ကလက်ခံခဲ့သလိုအောင်ရဲထွေးအမှုမှာတရားခံလို့ဆွတ်ဆွဲခံရသူတွေကိုလွှတ်ပေးလိုက်တဲ့ကိစ္စမှာအာဂရီလိုက်စားမှုရှိနေတယ်ဆိုပြီးလူမှုကွန်ရက်ဆာမျက်နှာတွေနဲ့ပြည်သူတွေကြားပြောဆိုနေကြတဲ့ကိစ္စကိုအာဂရီလိုက်စားမှုတက်ဖြစ်ရေးကော်မရှင်ကလည်းကျော်စိုးတဲ့အဖြစ်သတ်မှတ်လိုက်ပါတယ်အဓိပ္ပာယ်ကတော့အောင်ရဲထွေးအမှုကတရားခံလို့ဆွတ်ဆွဲခံရသူတွေကိုလွှတ်ပေးလိုက်တဲ့ကိစ္စမှာအာဂရီလိုက်စားမှုရှိမရှိတရားဝင်စုံစမ်းစစ်ဆေးတော့မှလည်းဖြစ်ပါတယ်ဟာသာသေးဆောင်အောင်ရဲထွေးအမှုကိုအကြောင်းပြုပြီးနာမည်ပြက်နေတဲ့မြမတရားစီရင်ရေးကိုပြန်တက်မှတ်အောင်လုပ်နိုင်မလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ
်အောင်ရဲထွေးအမှုဖြစ်စဉ်အချင်းကိုပြန်ပြောရရင်ပြီးခဲ့တဲ့2018နှစ်သစ်ကုညကတင်ငန်းကျွတ်မြို့နယ်သူဝနာကThe One Entertainment မှာလုပ်တဲ့ The Space Party ပွဲမှာဟာတတယုတ်ဆောင်အောင်ရဲထွေးနဲ့လူငယ်တချို့ခိုက်ရန်ဖြစ်ပွားတယ်လို့ဆိုပါရယ်။အဲ့ဒီပါတီလူမြင်ကွင်းမှာအောင်ရဲထွေးကိုလူငယ်တချို့ကဝိုင်းဝန်းထိုးကျိတ်ကန်ကြောက်ရိုက်နှက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းဆေးရုံကိုအပို့ဆေးရုံအရောက်တည်ဆုံသွားတဲ့အမှုဖြစ်ပါရယ်။အမှုဖြစ်ပွားပြီးတဲ့နောက်အခင်းဖြစ်ပွားရာမှာပါဝင်ခဲ့တဲ့လူငယ်3ယောက်ကိုသူတို့မိဘတွေကိုယ်တိုင်တက်ဆိုင်ရာရဲစခန်းကိုတွားရောက်အနှံအဖမ်းခံစေခဲ့ပါတယ်။အမှုကိုရန်ကုန်ရှေပိုင်းခရိုင်တရားရုံးကကြားနာပါတယ်။ဒီအတော်တွင်တရားလိုဖြစ်တဲ့အောင်ရဲထွေးရဲ့မိသားစုဝင်တွေကတရားရုံးကိုအမှုကြေအေးကြောင်းရှောက်ထားမှုရှိလာပါတယ်။ကြေအေးမှုနဲ့ပတ်သက်ပြီးခရိုင်ဥပဒေအရာရှိကတိုင်းဥပဒေအရာရှိချုပ်စီဆက်ပြီးတင်ပြခဲ့တယ်လို့ဆိုပါတယ်။ကျေးအေးမှုနဲ့ပတ်သက်ပြီးခရိုင်ဥပဒေအရာရှိကတိုင်းဥပဒေအရာရှိချုပ်စီဆက်ပြီးတင်ပြခဲ့တယ်လို့သိရပါတယ်။ရန်ကုန်တိုင်းဥပဒေချုပ်ရဲ့မှတ်ချက်ရလာတော့မှအဲ့ဒီမှတ်ချက်နဲ့အတူခရိုင်ဥပဒေအရာရှိချုပ်ကရှောက်ထားခရိုင်တရားသူကြီးကရာဇဝတ်ကျင့်သုံးဥပဒေပုံမှ44ကကြီးအရာဆွဆွဲခံရသူ3ယောက်ကိုစွဲချက်မတင်မီလွတ်ပေးလိုက်တာဖြစ်ပါတယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းအဲ့လိုလွတ်ပေးလိုက်ပြီးနောက်ဝေဖန်မှုအများကြီးထွက်ပေါ်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့ထင်ရှားတဲ့နာမည်ကြီးရှင်းနေတွေအားလုံးလိုလိုပြောကြဆိုကြဝေဖန်ကြတာကတော့လူတယောက်တည်စီတဲ့အထိဖြစ်သွားတဲ့အမှုတရားခံတွေကိုဆွဲချက်မတင်မီလွှတ်လိုက်တာမျိုးသူတို့အတွေ့အကြုံအရမကြားမသိခဲ့ဘူးဆိုတာပါပဲနောက်တော့အဲ့ဒီဝေဖန်မှုတဲ့နိုင်ငံတော်သမ္မတကိုယ်တိုင်ဝင်ရောက်လာပါတယ်သူကပြည်သူချင်းချင်းဖြစ်ကြတဲ့အမှုဖြစ်ပါစေလူသေးဆုံးတဲ့အထိဆိုရင်ခုလိုကြေးရတာမျိုးမဖြစ်ရဘူးတရားလိုဟာနိုင်ငံတော်အစိုးရကိုယ်တိုင်ဖြစ်တယ်အခုလိုဆုံးဖြတ်ချက်မျိုးသူတသက်နဲ့တကူတခါမှမကြားခဲ့ဘူးလို့ဆိုပါတယ်ဒီလိုနီးနဲ့အဲ့ဒီအမှုကိုတိုင်းစစ်မှာပြန်စစ်ဆေးဖို့ဖြစ်လာအာဂရီလိုက်စားမှုတက်ဖြစ်ရေးဥပဒေနဲ့စုံစမ်းစစ်ဆေးဖို့အခြေအနေအထိရောက်လာတာပါဒီအခြေအနေအောက်မှာမြမတရားစီရင်စနစ်ကိုပြန်လည်လာဆန်းစစ်ကြည့်ဖို့တရားစီရင်စနစ်ရိုင်နေနေတယ်ဒါမှမဟုတ်ပြိုလဲနေပြီးအစရှိသဖြင့်ဘာကြောင့်ပြောဆိုနေကြတာလဲအဲ့ဒါနဲ့ပတ်သက်လို့ဘယ်သူတွေမှတာဝန်ရှိတယ်လဲပြန်သုံးသပ်ဖို့အခြေအနေပေးလာတာဖြစ်ပါတယ်
ပြောရရင်မြမတရားစီရင်စနစ်ပျက်စီးယိုယွင်းနေတာနဲ့ပတ်သက်ပြီးလူအများစုကြီးဟာတရားသူကြီးတွေလောက်ကိုပဲအပြစ်မြင်နေကြတာများပါတယ်။တရားသူကြီးတွေအကျင့်စာရိတ္တမကောင်းဘူးတရားသူကြီးတွေလက်စားတယ်ဆိုပြီးဆွဆွဲမှုတွေအတော်လေးများပါတယ်။ဒါပေမဲ့တကယ်တကယ်လက်တွေ့ကြကြစဉ်းစားရင်
ဘလောက်ပဲလွတ်လွတ်လပ်လပ်ရက်တည်တဲ့တရားသူကြီးဖြစ်ပါစေတရားရုံးရှေ့မှောက်ရောက်လာတဲ့အချက်လက်တပ်တွေထွက်ဆိုချက်ဥပဒေပြဋ္ဌာန်းချက်တွေကမှဘာမှကြော်လွန်ပြီးဆုံးဖြတ်လို့ရတဲ့အနေအထားမရှိပါဘူးနောက်ပိုင်းအခုလိုခေတ်သစ်ထဲမှာဆိုတရားသူကြီးတယောက်မှတ်မှတ်မကန်အမိန့်ချလိုက်တယ်ဆိုရင်သူ့ရဲ့စီရင်ချက်ကိုကြည့်ုံနဲ့တည်းမှတ်မှတ်မကန်လှုပ်ထားသလားမလှုပ်ထားဘူးလားမှန်းဆကြည့်နိုင်ပါတယ်ဒါပေမဲ့အများပြည်သူလွယ်လွယ်ကူကူမသိနိုင်တာကအမှုကိုတရားရုံးဆွဲတင်တဲ့ရဲတပ်ဖွဲ့လိုစာသုံးလုံးလိုမှုကင်းတရင်တပ်ဖွဲ့လိုအစိုးရအရာရှိတွေလိုလူနဲ့အဖွဲ့အစည်းတွေကမှန်မှန်ကန်ကန်ပြည့်ပြည့်စုံစုံအားတက်သရောအမှုတွေကိုတင်ပြခဲ့သလားဆိုတာပါတရားဆွဲအဖွဲ့အစည်းတွေကမှန်မှန်ကန်ကန်မတင်ပြရင်ပြည့်ပြည့်စုံစုံမတင်ပြဘဲထိန်ချန်ထားရင်လက်ပေးလက်ယူလုပ်ပြီးတက်တက်ကြွကြွမတင်ပြရင်အဲ့ဒီအမှုတိဆောက်ပုံပြေဆုံးမှုရှိမှာမဟုတ်ပဲတရားသူကြီးကလည်းဘလို့မှမှန်မှန်ကန်ကန်စီရင်နိုင်မှာမဟုတ်ပါဘူးပြည်သူတွေနောက်ထပ်မသိသေးတဲ့ကိစ္စတစ်ခုကတော့မြို့နယ်ဥပဒေအရာရှိတွေ KI ဥပဒေအရာရှိတွေနဲ့ဥပဒေချုပ်တွေရဲ့အခမ်းကဏ္ဍပါတိုင်ကြားချက်တွေနဲ့ပတ်သက်ရင်တရားဆွဲတင်နေမဆွဲတင်ဘူးဆွဲမယ်ဆိုရင်ဘယ်ပုံမှတွေနဲ့ဆွဲတင်နေဘယ်ပုံမှတွေမတက်တင်ဘူးစသဖြင့်နောက်ွယ်ကမှတ်ချက်ပေးကြိုးကင်နေကြသူတွေဟာအဲ့ဒီဥပဒေအရာရှိတွေပါအမှုကိုအမိန့်ချနိုင်တဲ့တရားသူကြီးအမှုတိဆောက်တဲ့ရဲတပ်ဖွဲ့လိုမျိုးပဲအဲ့ဒီဥပဒေအရာရှိတွေဥပဒေချုပ်တွေကလည်းတရားစီရင်ရေးမှအရေးပါတယ်လို့အာဂတိလိုက်စားတဲ့စက်ဝန်းထဲမှာလည်းအရေးပါတဲ့အခန်းကဏ္ဍကပါဝင်နေကြသူတွေပါအခုအောင်ရဲထွေးကိုလွှတ်ပေးလိုက်တဲ့အမှုမှာအဲ့ဒီဥပဒေအရာရှိတွေဥပဒေချုပ်တွေရဲ့အခန်းကဏ္ဍကိုထင်ထင်ရှားရှားမြင်နေရပြီးမကြခင်ဒီထက်ပိုပြီးတွေ့မြင်လာရနိုင်ပါတယ
်လက်ရှိကာလတရားဥပဒေစိုးမိုးရေးစကလုံးကိုတွင်တွင်သုံးနေတာနိုင်ငံတော်အတိုင်ပင်ခံဒေါက်တာဆုကြည်နဲ့သမ္မတဦးဝင်းမြစ်ပါဒါပေမဲ့တရားစီရင်စနစ်ကောင်းမွန်ဖို့ဆိုရင်တရားသူကြီးတွေတရားစွဲအဖွဲ့အစည်းတွေဖြစ်တဲ့ရဲတပ်ဖွဲ့လိုမျိုးနဲ့ဥပဒေအရာရှိတွေမှန်မှန်ကန်ကန်နဲ့အာဂတိမလိုက်စားပဲအလုပ်လုပ်ကြဖို့လိုပါတယ်ဒီအတွက်တရားစီရင်တဲ့ပတ်သက်ပြီးတာဝန်ရှိသူတွေကတော့တမတော်အရာရှိကြီးတွေဖြစ်ခဲ့ကြတဲ့တရားသူကြီးချုပ်ဦးထွန်းနှုံးဦးရှင်းနေချုပ်ဦးထွန်းနှုံးဦးနဲ့ပြည်ထရေးဝန်ကြီးဒုဗိုလ်ချုပ်ကြီးကျော်စွေတို့ပဲဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဒါတော့တရားစီရင်ပြဿနာဘယ်သူစီမှာတာဝန်ရှိတယ်လဲဆိုတဲ့ခေါင်းစဉ်နဲ့သတင်းစာဆရာဦးစီသူအောင်မြင့်ပြည်ရင်းတွင်သုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးကြတာဖြစ်ပါတယ်အခုတော့အင်ဂါညာဒိုင်ရိုက်လေးလိုင်းအစီအစဉ်မှာဘာအကြောင်းအရာများဆွေးနွေးပြင်လဲဆိုတာကိုအတိပေးလို့ပါတယ်ခင်ဗျာ
တော်တာရှင်များရှင်ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးအပြီးနေဆက်ဒေသတွေကနေတစင်ပြည်ပနိုင်ငံတွေကိုရောက်သွားခဲ့ကြတဲ့ဒီမိုကရေစီအင်အားစုတွေနဲ့ပြည်တွင်းမှာရှိတဲ့အင်အားစုတွေကနေ့ချင်းကြီးတကွဲတပြားစီဖြစ်နေကြဆဲပါမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေထင်သလောက်ခရီးမရောက်ဖြစ်နေတဲ့အချိန်မှာတော့ပြည်တွင်းမှာရှိတဲ့ဒီမိုကရေစီအင်အားစုတွေနဲ့ပြည်ပရောက်နေကြသူတွေပူးပေါင်းလှုပ်ဆောင်မယ်ဆိုရင်ပို့ပြီးတော့အဆင်ပြေခရီးတွင်မလားဒီအင်အားစုတွေဘာကြောင့်အခုချိန်ထိမပေါင်းစည်းနိုင်သေးတာလဲဆိုတော့တောတာရှင်တွေရဲ့အမြင်ကိုတော့အခုလာမယ့်အင်္ဂါညဓာတ်ရီလေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျမတို့ရဲ့ရုံးဖုန်းနံပါတ်က0239238255လေးဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေတဆင့်ပေးပို့လို့ရတယ်ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့တောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင်။
ဒါတော့အင်္ဂါညဒိုင်ရိုက်လီလန့်အစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေအနေနဲ့ပါဝင်ဆွေးနွေးလိုချင်တဲ့ဆိုရင်အင်္ဂါနေ့ည9:00မတိုင်ခင်အချိန်မီ VOO ဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရစေခင်ဗျာအခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်ထူးထူးခြားခြားသတင်းတွေကိုမတ်ဤတန့်စင်နဲ့ကိုငင်းချမ်းတို့ကတင်ပြထားကြပါလိမ့်ခင်ဗျာ
ဗြိတိရှားအနုပညာရှင်လူစီစပယ်ရိုဟာသုံးမွေးစားရည်နဲ့ဖန်တီးထားတဲ့လူသုံးကုန်ပစ္စည်းတွေစားစရာတွေကိုစူပါမားကတ်ပုံစံခင်ကျင်းပြသထားပါတယ်။ဒီလိုသုံးမွေးနဲ့ဖန်တီးထားတာတွေကစားစရာမဟုတ်ဘဲနဲ့စားစရာပုံစံလုပ်ထားတဲ့အနုပညာပစ္စည်းတွေဖြစ်ကြပြီးတော့အမေရိကန်ပြည်အောင်စု Los Angeles မြို့လေက The Standard Hotel မှာပြသထားတာလည်းဖြစ်ပါတယ်။အဲ့ဒီမှာခင်ကျင်းပြသရောင်းချတဲ့ပစ္စည်းတွေအကုန်လုံးကိုရောင်းချသွားမှာလည်းဖြစ်ပါတယ်။အသီးရွက်တွေအသားငါးတွေတန်ရှင်းပစ္စည်းတွေ DVD တွေအကုန်ရှိပြီးတော့အလိုလျောက်ငွေထုတ်ဆက် ATM ဆက်တွေပတ်စံရှင်းမဲ့နေရာတွေကိုလည်းသုံးဝေးစားရည်နဲ့ဖန်တီးထားတာပါ လန်ဒန်နဲ့နယူးယောက်မြို့တို့မှာလည်းအလားတူခင်းကျင်းပြသခဲ့ပြီးတော့ဒါတွေအားလုံးကိုအမှုပညာရှင်လူစီစပယ်ရိုကိုယ်တိုင်ဖန်တီးထားတာဖြစ်ပြီးတော့သူ့ရဲ့လက်မှတ်လည်းထိုးပေးထားမှာဖြစ်ပါတယ်ဒီဆိုင်နာမည်ကိုစပယ်ရိုမတ်လို့ပေးထားပြီးတော့ဩဂတ်စကုန်အထိ Los Angeles မြို့မှာဖွင့်လှစ်ထားမှာလည်းဖြစ်ပါတယ်ရှင
်သာဗီယာမိတ်ကအမှုပညာရှင်မာဂျာနာကီကာမီလိုဆီဗစ်ဟာခနာကိုမိတ်ကပ်လိမ့်ချဲပြီးတော့ကိုပြောက်သွားတဲ့ပုံစံတစ်သားရုပ်သေးပုံစံမျိုးစတာရီဖန်တီးပြနေပါဗျ။ကီကာရဲ့မိတ်ကပ်အစွမ်းကြောင့် YouTube အင်တာနက်စာမျက်နှာမှာဗီဒီယိုတွေကိုကြည့်ရှုသူပေါင်း58တန်းကျော်ရှိသွားပြီဖြစ်ပါတယ်။သူ့ရဲ့နာမည်ကြီးပုံစံကတော့တစ်သားရုပ်သေးပုံစံဖြစ်ပြီးအဲ့ဒီပုံစံအတွက်2016ခုနှစ်မှာနိုင်ငံတကာဆုကိုလည်းရခဲ့တာဖြစ်ပါတယ်။သူဟာငငယ်လေးကတည်းကဆေးချေရတာ၊ပကြီးဆွဲရတာဝါသနာပါပေမဲ့စက်ကူပေါ်မှာဆွဲရတာမျိုးကိုကြိုက်တဲ့သူတော့မဟုတ်ပါဘူး။နိုင်ရန်တွေစပွဲကုံတွေအောက်မှာရေးချစ်တာတွေလှုပ်ခဲတာကြောင့်မိဘတွေနဲ့လည်းပြဿနာအနေငယ်ရှိခဲ့ပါတယ်။သူ့ရဲ့ဖန်တီးမှုတွေကိုတချို့တွေကခန္ဓာကိုယ်ဆေးချေတာလို့သတ်မှတ်ပြီးတချို့တွေကမျက်နှာဆေးချေတာမိတ်ကပ်လိမ့်တာလို့သတ်မှတ်ပါတယ်။သူ့ရဲ့ဖန်တီးမှုတွေအတွက်နိုင်ရီပေါင်းများစွာအချိန်ယူရပြီးတော့အရေးပြားမျက်လှည့်ပြမှုလို့နာမည်ပေးထားပါတယ်။ Hollow Account Bow လို့နာမည်ပေးထားတဲ့ဗီဒီယိုမှာတော့သူ့ရဲ့ခေါင်းပိုင်းဟာလယ်မင်းနေရာကစပြီးပျောက်သွားတဲ့ပုံစံမျိုးဖန်တီးခဲ့တာပါ။အဲ့ဒီဗီဒီယိုဟာချက်ချင်းပေါက်သွားခဲ့ပြီးကြည့်ရှုသူပေါင်း 3.8 တန်းကျော်ရှိခဲ့ပါတယ်။ဘလို့ပုံစံမျိုးကိုဖန်တီးရမလဲဆိုတာစဉ်းစားပြီးအုံနောက်ချောက်ရတဲ့အတွက်ခေါင်းပျောက်သွားရင်ကောင်းမယ်လို့စဉ်းစားမိရကနေအခုလိုခေါင်းမရှိတဲ့ဗီဒီယိုကိုဖန်တီးပြခဲ့တာပါ။ဘဝရဲ့အစပိုင်းတွေမှာခက်ခဲခဲ့ပေမဲ့အခုလိုဗီဒီယိုတွေကြောင့်သူ့ရဲ့ဘဝကလုံးဝပြောင်းလဲသွားခဲ့ပါပြီ။
မင်းကပြောင်းသူနယူးယောက်မြို့ကအမှုပညာရှင်တယောက်ကတော့လက်တဝါးစာလောက်ရှိတဲ့ပုံစံတူခွေးရုပ်အသေးလေးတွေကိုသုံးမွေးစာတွေနဲ့ဖန်တီးပေးနေပါတယ်။လင်ဒါဖာစီဟာအခုလိုခွေးရုပ်အသေးလေးတွေကိုဖန်တီးဖို့အတွက်အဲ့ဒီခွေးကိုရှူထောင်ပေါင်းစုံကနေရိုက်ထားတဲ့တပ်ပုံတွေလိုအပ်တာပါ။အခုလိုဖန်တီးမှုအမှုပညာကို2013ခုနှစ်ကစတင်ခဲ့တာဖြစ်ပြီးတော့ Australian တိုးထင်းခွေးတစ်ကောင်လိုဂျင်တာကနေပြီးတော့အစပြုခဲ့တာပါ။ဖာစီရဲ့ယောက်ျားကခွေးမွေးခြင်းတဲ့အတွက်အော်စတြေးလျသိုးထိန်ခွေးတစ်ကောင်ပုံစံအယုတ်တစ်ခုသူ့ဘာသာသူဖန်တီးခဲ့တာပါအဲ့ဒီခွေးကိုအွန်လိုင်းဈေးရောင်းဆိုင် Etsy မှာတင်ရောင်းခဲ့ပြီးတော့လူကြိုက်များလာခဲ့တာပါဒီခွေးရုပ်လေးတွေဟာလက်တဝါးစာလောက်ပဲရှိပြီးတော့တစ်ကောင်ကိုဒေါ်လာ400လောက်ကျတင်ပါတယ်အွန်လိုင်းမှာအယုတ်ကလည်းရောင်းကောင်းတဲ့အတွက်သူ့ရဲ့ပုံမှန်အလုတ်ကနေထွက်ပြီးတော့အခုကိုကုမ္ပဏီကထူထောင်ပြီးတော့အယုတ်ထိုးတဲ့အလုတ်ကိုအာရုံစိုက်နေပါတယ်
ဒါတော့မအီတက်ဆင်နဲ့ကိုငင်းချန်းတို့စီစဉ်တင်ဆက်တဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကတနင်္လာနေ့နေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ American သမ္မတ Donald Trump ရဲ့တာဒီ Donald Trump Jr. နဲ့ Russia အစိုးရနဲ့ဆက်နွယ်နေတဲ့ရှေ့နေလို့ကြားအတိုက်ခံ Democratic Party က Hillary Clinton နဲ့ပတ်သက်တဲ့အချက်လက်တွေရဖို့အတွက်2016ခုနှစ်တုန်းကတွေ့ဆုံဆွေးနွေးပွဲဟာလုံးဝတရားဝင်တယ်လို့ဒါဟာနိုင်ငံရေးမှာလုံရုံလုံဆန်တခုလို့သမ္မတ Trump ကတနင်္လာနေ့မှာပဲခုခံပြောဆိုလိုက်ပါတယ်။ Venezuela သမ္မတ Nicolas Maduro ကသူ့ကိုလှုပ်ချံဖို့အတွက်ကြိုးပမ်းမှုလို့ဆွဆွဲပြောဆိုထားတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီး Venezuela အာဏာပိုင်တွေရဲ့အခေါ်အဖြစ်အကြမ်းဖက်သမားနဲ့ကြေးစားလူသတ်သမားလို့ဆိုသူ6ဦးကိုဖမ်းဆီးလိုက်ပါတယ်။စနေနေ့ကကျင်းပတဲ့ဆေးအပြတ်အခမ်းအနားတစ်ခုမှာသမ္မတမာဒူရိုမိန်ကွန်းပြောကြားချိန်မှာဖောက်ခွဲပစ္စည်းတွေပါတဲ့ drone ရင်နှစ်စင်းနဲ့တိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံလမ်ဘတ်ကျွန်းမှာတနင်္လာနေ့ကအားပြင်းငင်းရင်လှုပ်ခတ်ခဲ့တဲ့အတွက်သေဆုံးသူအနည်းဆုံး82ဦးရှိနေပြီးရာနဲ့ချီဒဏ်ရာရရခဲ့ကြပါတယ်။ငင်းရင်ရဲ့ဗဟိုချက်ဟာလမ်ဘတ်မြောက်ပိုင်းမှာဖြစ်ပြီးမြောက်အနှက်ကီလိုမီတာ 10.5 ကနေပြင်းအပ်ပမာဏ9ရှိတဲ့ငင်းရင်လိုက်ရိုက်ခတ်ခဲ့တာဖြစ်ကြောင်းအမေရိကန်ဘူမိတိုင်းတာရေးအဖွဲ့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်သံမကြီးမာစီယာဘန်နီကတ်ဟာဒါကမျိုးရောမှာစနေနေ့ညဘက်က NGO အဖွဲ့တစ်ခုရတာဝန်ခံအကြီးအကဲတယောက်အတွက်ကျင်းပတဲ့နှုတ်ဆက်ညစာစာပွဲအပြန်မှာအတိုက်ခိုက်သူ့ပါတဲ့ရင်အတိုက်ခိုက်ခံခဲ့ရပါတယ်ဒါပေမဲ့သူဒဏ်ရာမရပဲလွတ်မြောက်ခဲ့ပါတယ
်ထစ်တန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Barnes ဖြစ်ပါတယ်အခုထုတ်လို့တဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24ဝက်နေပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာပါ VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်သောတာရှင်များအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပါ
This program has come to you from the Voice of America, Washington.